Welcome to the Voice of America in Burmese.
မင်္ဂလာပါ VOA American တာမြန်မာပိုင်းစီစဉ်ရဲ့2018ခုဩဂုတ်လ10ရက်ဗုဒ္ဓဟူးနေ့မနက်ခင်းတန်လွင့်စီစဉ်တွေကိုမြို့တော် Washington DC ကနေပြီးတော့အိုင်းဒိုမီတာ30.40.48အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကြောင်းလည်းမအခုမနက်ခင်းစီစဉ်တွေကိုတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်။ကျွန်မခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုမဆုမြတ်မုံနဲ့အတူကြေညာပေးမှာပါ။မြောက်ကိုရီးယားဘက်ကကြေညာပေးထားတဲ့အတိုင်းနျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိုမလုပ်သေးဘူးလို့အမေရိကန်မျိုးသားလုံချွင်းအကြံပေးကပြစ်တင်လိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုနေရာရင်းပြန်ခေါ်ရေးအတွက်မြန်မာအစိုးရကိုနားချပေးဖို့ဂျပန်နဲ့နိုင်ငံတကာအသိုင်းအဝိုင်းကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကတိုက်တွန်းလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုကြောင်လေး
။ဟုတ်ပါခင်ဗျာ။အဲ့လိုသတင်းတွေအပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော့
သူဘူလုံးလုံးရှင်းရတော့စစ်တပ်ဆိုတာပြင့်ရမှောင်ပြင့်တယ်မိုးပေါ်ထောင်ပြီး6ထာမပါဘူးအဲ့တော့နောင်ကိုသူဘူလုံးမယ်ဆိုရင်တော့ရင်တက်ကိုသုံးလုံးရှင်းရတော့အဲ့ဒါဆူရက်လူတွေမတက်တာဘူးသာမှတ်ပြီးတော့လို့
အဲ့ဒါကတော့လွန်ခဲ့တဲ့အနှစ်30တုန်းကမြန်မာပြည်သူတွေရဲ့မကျေနပ်မှုတွေကိုအထွတ်ထိပ်ရောက်အောင်စိန်ခေါ်ခဲ့တဲ့အာဏာရှင်ဦးနေဝင်းရဲ့ပြောဆိုချက်ဖြစ်ပါတယ်ရှင်လေးလုံးနှစ်ပတ်လည်အထူးစီစဉ်ဖြစ်မှာကြင်ကြားမှာပါနောက်တစ်ခါရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းနိုင်ရေးနိုင်ငံတကာကဝိုင်းပြီးတော့အကူအညီကြဖို့ယွန်းနေဆီယာကုလမဟာမင်းကြီးကပန်ကြားခဲ့တဲ့အကြောင်းစတဲ့သတင်းတွေကိုလည်းကြားဖို့ရှိပါတယ်နောက်ပိုင်းဒဲရီလိုင်းစီစဉ်မှာလည်းရှင်လေးလုံးအထူးထုတ်လွှင့်ချက်တွေကိုနားဆင်ကြဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်ဆုမြတ်မွန်တို့ကြေညာကြပါလိမ့်မယ်ခင်ဗျာ
မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့နှစ်ဦးစင်ကာပူမှာဂျွန်လာကပြုလုပ်ခဲ့တဲ့ထိပ်သီးဆွေးနွေးပွဲမှာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးလှုပ်ဖို့အတွက်ကြေပေးထားတဲ့အချိန်မြောက်ကိုရီးယားဘက်ကလှုံ့ဆော်မှုပြက်ကွက်နေတယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်ဒန်ကဆွဆွဲပြောဆိုလိုက်ပါတယ်။အပြောထက်အလုံနဲ့တက်တည်ပြတာကိုလိုချင်ကြောင်းနဲ့မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်ဖြတ်သိမ်းရေးလက်တွေလှုပ်ပြတာကိုလိုချင်တယ်လို့ Fox သတင်းဌာနမင်းမြန်ကမှအကြံပေးဘော်ဒန်ကပြောတာပါ။မြောက်ကိုရီးယားဟာထိပ်သီးဆွေးနွေးပွဲပြီးချိန်ကစပြီးနျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်လိုအပ်တာတွေကိုစမလုပ်သေးကြောင်းနဲ့ American ဘက်ကမြောက်ကိုရီးယားပေါ်မှာချမှတ်ထားတဲ့အရေးယူဒဏ်ခတ်မှုတွေကို short ချပေးဖို့အတွက်မစင်စားဘူးလို့လည်းပြောပါတယ်။သမ္မတအင်ဂျူကအရေးပါတဲ့အရာရှိတူကတော့သမ္မတ Trump ကမြောက်ကိုရီးယားခေါင်းဆောင် Kim Si ကိုမကြသေးခင်ကစာတစောင်ပေးပို့ခဲ့ပြီးဒီစာထဲမှာ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကိုရှစ်ဆက်ပြီးဆွေးနွေးမှုတွေလုပ်ဖို့အတွက်ပြုံရမ်းမျှော်တော်ကိုဆစ်လွတ်မှဖြစ်ကြောင်းရေးသားထားတယ်လို့ပြောပါတယ်။သမ္မတ Trump ကလည်း Kim နဲ့ဒုတိယအကြိမ်ရောထပ်ပြီးတွေ့ဆုံဆွေးနွေးလို့တဲ့ဆန္ဒရှိကြောင်းပြောပါတယ်။ကိုရီးယားကျွမ်းဆွဲဒေသနျူကလ িয়ার လက်နက်ကင်းရှင်းလုပ်မယ်လို့ Trump ကိုမြောက်ကိုရီးယားခေါင်းဆောင် Kim ကတိပေးထားတာကိုအကောင့်ထဲပေါ်ရစ်အတွက်မြောက်ကိုရီးယားဘက်ကနှိမ့်နှိမ့်ကွဲကွဲလုပ်နေတာကိုစိတ်နှောက်ယှက်ဖြစ်ရတယ်လို့အကြံပေးဘော်ဒန်က၃ရက်တွင်မှာပဲဒုတိယအကြိမ်ပြောခဲ့တာပါ။
မြောက်ကိုရီးယားနိုင်ငံထဲမှာအကူအညီပေးရလုပ်နေတဲ့အဖွဲ့အစည်းတွေအနေနဲ့ Facebook တန်ခါမှုတွေကိုတက်ညာခွင့်ပေးရတောင်းဆိုနိုင်တယ်ဆိုတဲ့အသိပေးချက်ကိုအရေးယူတန်ခါမှုတွေလိုင်းနာဆောင်ရွက်ခြင်းရှိမရှိစောင့်ကြည့်ကြီးကြပ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကော်မတီကဒီနေ့လာနေ့ကထုတ်ပြန်ခဲ့ပါတယ်။တောင်းဆိုတဲ့အခါမှာအကူအညီပေးမဲ့ရည်ရွယ်ချက်ဘလောက်အတိုင်းအတာအထိပေးမှလဲဘလို့ဝန်ဆောင်မှုတွေပေးမှလဲဆိုတာအပြင်ဘလို့ဘန္နာရေးအလွှဲအပြောင်းတွေလိုအပ်တယ်လဲဆိုတဲ့အသေးစိတ်အချက်တွေကိုတင်ပြရမှာဖြစ်ပါတယ်။အခုလိုမျိုးလူသားချင်းစာနာမှုအကူအညီပေးနိုင်ရေးအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ညွှန်ကြားချက်အသက်တွေကဆေးရွေးနဲ့နေတဲ့မြောက်ကိုရီးယားအတွက်အကူအညီတိုးလာစေဖို့ဖြစ်ပါတယ်။နိုင်ငံတကာအသိုင်းအဝိုင်းကမြောက်ကိုရီးယားအတွက်အကူအညီပေးနိုင်ဖို့ဒီဆောင်ရွက်မှုတွေကိုတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝင်ကြီးဌာနကအင်္ဂါနေ့တုန်းကကြိုဆိုခဲ့ပါတယ်။နျူကလ িয়ার နဲ့တာဝဲပစ်ပယ်ထင်းတုံးတွေဆန့်တက်မှုကြောင့်မြောက်ကိုရီးယားအပေါ်ကုလသမဂ္ဂကပြီးခဲ့တဲ့နှစ်ကပိတ်ဆို့တံခါးမှုတွေထပ်မံချမှတ်ထားတာဖြစ်ပါတယ်။
အီရန်နိုင်ငံပေါ်မှာစီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေကိုအမေရိကန်ပြည်ထောင်စုကပြန်လည်ချမှတ်လိုက်ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ကန့်ကွက်နိုင်ရေးအတွက်ကန့်တတ်နိုင်ရေးအတွက်ဖိအားပေးတဲ့အနေနဲ့အမေရိကန်ဘက်ကချမှတ်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကို2015နိုင်ငံတကာသဘောတူညီချက်နဲ့ဖယ်ရှားပေးခဲ့ပြီးတဲ့နောက်မှာအခုပြန်ပြီးဒဏ်ခတ်တာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဘက်ကထပ်တလဲလဲဝေဖန်နေတဲ့အီရန်နျူကလ িয়ার ရေးနိုင်ငံတကာသဘောတူညီချက်ကလည်းအမေရိကန်နှုတ်ထွက်ခဲ့တာအခုဆို3လရှိပါပြီ။အခုဒဏ်ခတ်ပိတ်ဆို့ပြန်မှုပြန်လည်ချမှတ်မှုကတနင်္လာညသကောင်းကစပြီးအသက်ဝင်လာပါ။အီရန်ပေါ်မှာဒဏ်ခတ်မှုတင်းဝင်စတင်ပြီလို့အင်ကာနေ့မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်က Twitter ကနေရေးသားခဲ့ပါတယ်။အရင်ဒဏ်ခတ်မှုတွေတက်ပိုးပြီးပြင်းထန်မဲ့လာမယ့် November လထဲမှာချမှတ်မဲ့နောက်ထပ်အဆင့်တိုးမြင့်သွားမဲ့ဒဏ်ခတ်မှုမှာအီရန်နဲ့စီးပွားရေးလုပ်သူတွေအမေရိကန်နဲ့စီးပွားရေးလုပ်လို့ရမှာမဟုတ်တယ်လို့သူ့အနေနဲ့ကမ္ဘာငင်းချမ်းရေးအတွက်ပြောဆိုနေတာဖြစ်ပြီး short ပေးနိုင်ဘူးလို့သမ္မတထရမ့်က Twitter မှာရေးသားခဲ့တာပါ။
ကင်ညာနိုင်ငံနဲ့တန်ဇာနီးယားနိုင်ငံတွေကအမေရိကန်တပ်ရုံးတွေအပေါ်အယ်ကိုင်ဒါအဖွဲ့ဘုံခွဲတိုက်ခိုက်ခဲ့တာအနှစ်20ပြည့်အထိမ်းအမှတ်အခမ်းအနားတွေကိုအင်ကာနီရုံးကအဲ့ဒီနိုင်ငံတွေမှာကျင်းပခဲ့ပါတယ်1998ခုနှစ်ဩဂတ်စ်လ9ရက်နေ့ကနိုင်ရိုဘီမြို့တော်နဲ့ဒါရက်ဆလမ်မြို့တော်တွေမှာရှိတဲ့အမေရိကန်တပ်ရုံးတွေအပေါ်ဘုံခွဲတိုက်ခိုက်မှုကြောင့်လူပေါင်း250ကျော်သေဆုံးပြီးတော့9000နီးပါးထိခိုက်ဒဏ်ရာရခဲ့ပါတယ်။အဲ့ဒီထဲကဆာလို့အယ်ကိုင်ဒါအဖွဲ့ဟာကမ္ဘာလုံးကျုံရေးကိုချိမ့်ချောက်နေတဲ့စစ်သွေးကြွအဖွဲ့ဖြစ်နေပေါ်ထွက်လာခဲ့တာဖြစ်ပါတယ်။နောက်ထပ်3နှစ်အကြာ2000ခုနှစ်စက်တင်ဘာ17ရက်မှာတော့အယ်ကိုင်ဒါအဖွဲ့ဝင်တွေဟာနယူးယောက်မြို့က World Trade Center အဆောက်အဦတွေနဲ့ဝါရှင်တန်မြို့တော်အပြင်နာကပန်တဂွန်စစ်ဌာနချုပ်အပါအဝင်ခီးတဲ့လေယာဉ်တွေနဲ့တိုက်ခိုက်ခဲ့လို့3000နီးပါးသေဆုံးခဲ့ရပါတယ်။ကင်ညာနိုင်ငံနိုင်ရိုဘီမြို့တော်ကအမေရိကန်တပ်ရုံးရှိခဲ့တဲ့နေရာမှာစောက်ထားတဲ့အထိမ်းအမှတ်ပန်းချီမှာအင်္ဂါနေ့ကကျင်းပတဲ့အောက်မေ့ပွဲအခမ်းအနားမှာတေဆုံးသူတွေရဲ့မိသားစုဝင်တွေတာဝန်ရှိသူတွေပြန်လည်စုဝေးလာရောက်ခဲ့ပါတယ်။ကင်ညာဆိုင်ရာအမေရိကန်တပ်အမတ်ကြီးလည်းတက်ရောက်ခဲ့ပါတယ်။တန်ဇန်နီးယားနိုင်ငံဒါရက်ဆလမ်မြို့တော်မှာလည်းအလားတူအောက်မေ့ပွဲအခမ်းအနားကျင်းပခဲ့ပါတယ်
။ VOA American တပ်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9433လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
view american တန်ကမနက်ခင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်။ Bangladesh မှာလာရောက်ခိုးလုံနေတဲ့ Rohingya ဒုက္ခသည်တွေကိုနေရရင်ပြန်ခေါ်ရစ်အတွက်မြန်မာအစိုးရကိုနားချပေးဖို့ Bangladesh ဝန်ကြီးချုပ် Sheikh Hasina ကဂျပန်အပါဝင်နိုင်ငံတကာလူ့အဖွဲ့အစည်းတွေကိုဗိုလ်တစ်ဖူးနေမှာတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံကနေတဆင့် Bangladesh ကိုတောရောက်ခဲ့တဲ့ဂျပန်နိုင်ငံခြားရေးဝန်ကြီး Taro Kono နဲ့ဗိုလ်တစ်ဖူးနေညနေပိုင်းကတွေ့ဆုံစဉ်မှာဝန်ကြီးချုပ် Sheikh Hasina ကအခုလိုတိုက်တွန်းတာပါ။ဒက္ကာမြို့ကိုဗိုလ်တစ်ဖူးအစောပိုင်းမှာရောက်သွားခဲ့တဲ့နိုင်ငံခြားရေးဝန်ကြီး Taro ဟာ Bangladesh ဂျပန်ဆက်ဆံရေးတိုးမြှင့်မှုပြန် Rohingya ပဋိပက္ခအပါဝင်နှစ်နိုင်ငံအကျိုးကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်တောရောက်တာဖြစ်ပြီးဝန်ကြီးချုပ် Sheikh Hasina နဲ့တွေ့ဆုံပြီးမှာတော့Isnu Karam ကသတင်းစာရှင်းလင်းပွဲကျင်းပခဲ့တာဖြစ်ပါတယ်။ Rohingya 9သိန်းကို Cox's Bazar မှာခိုးလုံခွင့်ပေးခဲ့တာအတွက်လေယာစိုက်ပျိုးရေးမှာမြေအခက်ခဲနဲ့ရင်ဆိုင်နေရပြီး Bangladesh အစိုးရကအကူအညီပေးနေရတယ်လို့လည်းဝန်ကြီးချုပ် Sheikh Hasina ကပြောပါတယ်။ Rohingya တွေနေရပြန်ရေးအတွက် Bangladesh နဲ့သဘောတူလက်မှတ်ရေးထိုးခဲ့ပေမဲ့ဘာမှအရေးယူဆောင်ရွက်နိုင်ခြင်းမရှိသေးဘဲဆက်ပြီးဆွေးနွေးနေဆဲဖြစ်ကြောင်းလည်းပြောပါတယ်။ဂျပန်နိုင်ငံခြားရေးဝန်ကြီးကတော့သူမြန်မာနိုင်ငံမှာရောက်ရှိစဉ်သမ္မတဦးဝင်းမြင့်ပြန်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့လည်းတွေ့ဆုံပြီး Rohingya ရေးကိုဆွေးနွေးခဲ့ကြောင်းမြန်မာကောင်ဆောင်တွေက Rohingya ရေးဌာနပြန်ရေးအတွက် MOU လက်မှတ်ရေးထိုးထားကြောင်းပြောကြားခဲ့တယ်လို့ဆိုပါတယ်။သူအနေနဲ့ရခိုင်ပြည်နယ်မှာ Bangladesh က Rohingya ရေးပြန်လာတဲ့အခါမှာကောင်းကောင်းမွန်မွန်နေထိုင်ရေးအတွက်နေအိမ်တွေကျောင်းတွေစောက်ပေးဖို့မြန်မာစုအုပ်ကိုတိုက်တွန်းခဲ့တယ်လို့လည်းသူကပြောပါတယ်ဒါအပြင် Bangladesh ကဒုက္ခသည်စခန်းတွေကိုလည်းမြန်မာအာဏာပိုင်တွေတွားရောက်ပြီး Rohingya ဒုက္ခသည်တွေနေရရင်ပြန်နိုင်ရတဲ့ Bangladesh အာဏာပိုင်တွေနဲ့ဆွေးနွေးဖို့တိုက်တွန်းခဲ့ကြောင်းလည်းဂျပန်ဝန်ကြီးချုပ်ကပြောပါတယ
်မြန်မာနိုင်ငံမှာတပါတီအာဏာရှင်စနစ်ဖျက်သိမ်းရေးအတွက်အကြောင်းသားတွေဥဆောင်တဲ့တနိုင်ငံလုံးအုံကြွဆန္ဒပြမှုတွေဖြစ်ခဲ့တာဒီ၈လေးလုံးလူမှုရေးတော်ပုံကြီးဖြစ်ခဲ့တာဟာအနှစ်30ပြည့်သွားပါပြီ1988ခုနှစ်ဩဂတ်လ10ရက်နေ့ကစလို့အကြောင်းသူအကြောင်းသားတွေနေပယ်ဆောင်ကပြည်သူတွေသာမကတန်ဂါရော်ရီနိုင်ငံအနှံ့လမ်းပေါ်ထွက်ပြီးတော့ဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြမှုတွေကြောင့်အဲ့ဒီအချိန်ကအာနာရှင်မဆာလာပါတီကောင်ဆောင်ဦးနေဝင်ယာရုကနေဆင်းပြေးခဲ့ရပါတယ်။အဲ့ဒီနောက်မှာဆန္ဒပြမှုတွေဟာအရှိန်မြင့်ခဲ့ပေမဲ့1988စက်တင်ဘာ17ရက်နေ့မှာတော့ဒီစစ်တပ်ကအာနာသိမ်းပြီးတော့လူမှုဆန္ဒပြမှုတွေကိုပြစ်ခတ်နှိမ်နှင်းမှုကြောင့်အများအပြားသေဆုံးခဲ့ပါတယ်။ဆက်မှုတက္ကသိုလ်ကျောင်းသားကိုဖိုးမော်သေဆုံးခဲ့ရတဲ့ပြစ်ခတ်မှုကဆားလို့ရှစ်လေးလုံးညကရန်ကုန်မြို့စုလေဖျားရှိမှာပြစ်ခတ်လူစုခွဲမှုအပါအဝင်လုံတိန်တဲ့စစ်တပ်ရဲ့နှိမ်နှင်းမှုကြောင့်နိုင်ငံတော်ထောင်ထဲချီတည်ဆုံးခဲ့တယ်လို့ခန့်မှန်းပြောဆိုမှုတွေရှိပေမဲ့ဒီထက်များနိုင်တယ်လို့လည်းတွက်ကြပါတယ်။ရှစ်လေးလုံးအရေးတော်ပေါ်အနှစ်30ပြည့်အခမ်းအနားကိုရန်ကုန်တက္ကသိုလ်ဝင်းထဲမှာအဲ့ဒီအချိန်တုန်းကတက်တက်ကြွကြွပါဝင်ခဲ့တဲ့ကျောင်းသားကောင်းဆောင်တွေဦးဆောင်ကျင်းပနေပါတယ်။အမေရိကန်ပြည်ထောင်စုမှာလည်း Maryland ပြည်နယ်မြောက် Carolina ပြည်နယ်စတဲ့မြန်မာအတိုင်းဝိုင်းတွေရှိတဲ့နေရာတွေမှာအထိတ်အမှတ်ပွဲတွေလုပ်နေတယ်လို့ကနေဒါနိုင်ငံမှာလည်းရှစ်လေးလုံးအထိတ်အမှတ်ပွဲတွေကျင်းပကြပါတယ်။
မွေးစေးတင်သွင်းဖြန့်ချင်မှုကျူးလွန်ခဲ့တဲ့အကြောင်းပြုတ်စီးပွားရေးလုပ်ငန်းရှင်တို့ကအမေရိကန်ဗဟိုအစိုးရတရားရုံးမှာအင်ကာနိကဝန်ခံလိုက်ပါတယ်။ဘော့စတန်မြို့ပြင်မှာရှိတဲ့ဂိုဒေါင်တစ်ခုကနေဘင်ဝမ်ဟာကုမ္ပဏီတစ်ခုဖွင့်လှစ်ပြီးတော့အခုလိုလှုပ်ဆောင်လာပါ။အရှိမြောက်ပိုင်းအိုဟိုင်ယိုပြည်နယ်မွေးစေးတုံးဆက်မှုကြောင့်တည်ဆုံးသူဥယျာဉ်တိုးလာတဲ့နောက်2016မှာအမေရိကန်ဗဟိုထောင်ရိုင်းအရာရှိတွေကစတင်စုံစမ်းလာပါ။ FBI အရာရှိတွေကဆေးဆွဲသူ ၃ဆွဲသူအယောင်ဆောင်ပြီးတိဝက်ဘ်ဆိုက်တွေကတဆင့်မူရစီတွေကိုမှာယူခဲ့ရမှာတိနိုင်ငံမှာရှိတဲ့ရောင်းချသူတူကဝန်ကိုမူရစီတွေပေးပို့ခဲ့တာဖြစ်ပြီးသူကလည်းတဆင့်အဝါယောရှိတခြားမှာကြားသူတွေထံစာလိုက်ကလည်းတဆင့်ပေးပို့ခဲ့တာဖြစ်ပါတယ်
အမေရိကပြည်ထောင်စုပြည်နယ်ကားကိုမှလွှတ်တော်ကိုယ်စားလှယ်ရွေးကောက်ပွဲတွေအင်္ဂါနေ့ကကျင်းပနေတာမှာအိုဟိုင်းယိုးပြည်နယ်ကတော့အများစိတ်ဝင်စားစောင့်ကြည့်ဖို့အများဆုံးဖြစ်နေပါတယ်။အိုဟိုင်းယိုးပြည်နယ်မြို့နယ်12ခုကပြည်နယ်လွှတ်တော်မှာကိုစားပြုမဲ့ Republican နဲ့ Democrat အမတ်လောင်းတွေအနေနဲ့နိုဗ ెంబ ာမတိုင်ခင်နောက်ဆုံးဓာတ်ရိုက်ရှင်ပြိုင်နေကြတာပါ။ဒီအမေရိကအောက်လွှတ်တော်မှာဘယ်ပါတီကအမတ်အရေအတွက်အများဆုံးနဲ့လွှမ်းမိုးမလဲဆိုတာအဆုံးဖြတ်ပေးမဲ့နိုဗ ెంబ ာလွှတ်တော်ရွေးကောက်ပွဲတွေအတွက်အချို့ရလဒ်တွေအဖြစ်လဲအခုရွေးကောက်ပွဲတွေကိုမြင်ရပါတယ်ရှင်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်စုမြတ်မွန်တို့ကြီးညာခဲ့ကြတာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်တရရှိမှခင်ဗျာဒီကနေ့ဟာမြန်မာဒီမိုကရေစီရေလှုပ်ရှားမှုမှာအရေးကြီးတဲ့ရှစ်လေးလုံးလူထုအောင်ကြွမှုဖြစ်ပွားခဲ့တဲ့အနှစ်30ပြည့်တဲ့နေ့ဖြစ်ပါတယ်ရှစ်လေးလုံးလူထုအောင်ကြွမှုကာလအတွင်းမြန်မာနိုင်ငံရေးမှာထင်ရှားသူတွေရဲ့ပြောဆိုချက်တချို့ကိုကိုညံဝဲအောင်ကစူးစီးပြီးတော့တင်ပြပါလိမ့်မယ်
။1989ခုနှစ်မှာမြမဆူရှစ်လက်လန်းစင်ပါတီမဆလာအစိုးရကကြံ့ငွေစက်ကူကိုရုတ်တရက်ဖျက်သိမ်းလိုက်ပြီးပြည်သူတွေပြေးလဲအောင်ပြန်ပြီးမဖြေရှင်းပေးခဲ့တာရဲ့1988မတ်လမှာ RID စက်မှုတက္ကသိုလ်ကျောင်းသားကိုဖိုးမော်ကိုလုံနှင်းတက်တွေကပြစ်ခတ်သေးဆုံးသွားတဲ့မကျေနပ်မှုတွေကြောင့်နောက်ဆုံးမှရှစ်လေးလုံးလူထုအုံကြွမှုကြီးပေါ်လာရတာဖြစ်ပါတယ်။တိုင်းပြည်မှာအခုလိုအကြက်တဲနဲ့ရင်ဆိုင်နေရခြင်း1988ဇူလိုင်25ရက်နေ့မှာတော့မဆလာပါတီဥက္ကဋ္ဌဦးနေဝင်းကသူရတုကနှုတ်ထွက်မယ်လို့တမ်းပြီကိုကြေညာလိုက်ပါတယ
်ကျွန်တော်နိုင်ငံကြီးကအနားယူတော့မယ်လို့အနားယူတော့မယ်ဆိုကြတယ်လို့ Now အဖွဲ့အစည်းတွေတာဝန်အပြစ်ကိုကဲနိုင်တဲ့အထီတော့ကျွန်တော်တို့နိုင်ငံကိုမပြတ်မစည်းရအောင်ကတောင်းကနေမဖြစ်အောင်ဆက်ထင်းရပါလိမ့်မယ်အဲ့ဒီထင်းတဲ့အထဲမှာတိုင်းပြည်တပြည်လုံးလူတို့ကိုကျွန်တော်သိစေနာငိုလူစုလူဝေးနဲ့စူဘူးလုံးလို့ရှိရင်တော့စစ်တပ်ဆိုတာပြင်ရမှအောင်ပြစ်တယ်မိုးပေါ်ထောင်ပြီး၆ထာမပါဘူးအဲ့တော့နာငိုစူဘူးလုံးမယ်ဆိုရင်တော့တတ်ကိုသုံးလို့ရှိရင်တော့အဲ့ဒါဆူရလူတွေမသက်သာဘူးသာမှတ်ပြီးတော့လို့
အဲ့လိုအချိန်မှာမိခင်ဒေါခင်ကြီးနာမကျန်းဖြစ်နေတာကြောင့်တိုင်းပြည်ကိုခိတ္တပြန်ရောက်နေတဲ့ဒေါ်ဆန်းစုကြည်ကရွှေရကောအနောက်ဘက်မှလူလူနဲ့တွေ့ဆုံပွဲမှာပြောသွားတာကတော့အခုလိုလူထုလှုပ်ရှားမှုကြီးအတိုင်းအတာတစ်ခုတည်းအောင်မြင်လာတာဟာပြည်သူတွေရဲ့ပါဝင်မှုဝန်ရံမှုတွေကြောင့်ဖြစ်တယ်လို့ကျောင်းသားခေါင်းဆောင်မင်းကိုနိုင်ကရှင်းလင်းလုံးကာလအတွင်းပြောခဲ့ပါတယ
်ပြည်သူတရားလုံးကိုကျွန်တော်တို့အားကိုးတယ်ယုံကြည်တယ်လေးစားတယ်ပြည်သူပါဝင်နဲ့ကျောင်းသားကြီးနဲ့တိုက်လာတဲ့ပွဲတွေမှာဖေဖန်းကမအောင်မြင်ခဲ့ရဘူး62ခုအရေးခင်းဥထပ်အရေးနိုင်ရာပြည့်ကျွန်တော်ကျောင်းသားကြီးကိုအကူတော်တွေများပါဗျာချက်ဆုံးခဲ့ရတယ်သူတို့ရဲ့သင်ခန်းစာကိုကျွန်တော်တို့အများယူခဲ့ရပြီးပါပြီဒီနေ့ကျွန်တော်တို့အောင်မြင်တယ်ဆိုတဲ့နေရာမှာလည်းဒီလိုအားပါလာလို့ပါဒီဓမ္မဆိုရှင်ရဲ့နိုင်ငံပါတီဆိုရဲကျွန်တော်တို့နိုင်ငံရဲ့တိုးတက်ပုံရိုးမှုကိုလောင်းကြီးပေးနေတဲ့သစ်ပင်ကြီးပါခင်ဗျာအဲ့ဒီသစ်ပင်ကြီးကဝိကလင်းဝအောင်ကျွန်တော်တို့အားလုံးဝိုင်းပြီးတော့တိုက်ဖြစ်ရမယ
်1988စက်တင်ဘာ18ရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်ချိန်မှာတော့ဆန္ဒပြသူတွေကိုပြစ်ခတ်နှိမ်နှင်းရှင်းလင်းခဲ့ပါတယ်ကျောင်းသားတွေဆန္ဒစပြခြင်းတုန်းကမဆလာတပါတီအာဏာရှင်စနစ်ဖျက်သိမ်းရေးကိုတောင်းဆိုခဲ့ကြပြီးနောက်ပိုင်းမှာပါတီစုံစနစ်နဲ့ဒီမိုကရေစီစနစ်ကျင့်သုံးရေးကိုတောင်းဆိုလာကြပေမဲ့အဲ့ဒီနောက်ပိုင်းမှာဂျားပြတ်အစိုးရဖွဲ့စည်းရေးကိုတောင်းဆိုလာကြပါတယ်ဖရန်ကွေးအစိုးရစတင်ပါလာတဲ့ NLD ပါတီကိုတီထောင်ခဲ့ပြီးနယ်ဘက်ကိုသွားတဲ့ခီးစဉ်အတွင်းဒီမိုကရေစီလိုချင်ရင်ပြည်သူတွေပါဝင်ကြဖို့ဒေါ်အောင်ဆန်းစုကြည်ကတိုက်တွန်းပါတယ
်ဒီလူများစုကြီးပြပါလာနိုင်မှသာချင်းကျွန်တော်တို့တိုင်းပြည်ဟာတိုးတက်မှာပဲဒါကြောင့်ကိုတိုင်းပြည်တိုးတက်မှာကိုလည်းတိုးတက်နိုင်ပါတယ်အားလုံးဟာဝိုင်းဝန်းပြီးတော့ စားနိုင်သမျှဒီမိုကရေစီလှုပ်ရှားမှုအောင်မြင်ရေးအတွက်ကိုယ့်လူမျိုးတွေ့တဲ့ရေးအတွက်ကိုယ့်တိုင်းပြည်ချမ်းသာရေးအတွက်ကူညီကြပါလို့ကျွန်တော်မြစ်တမ်းရခိုင်နဲ့ရေကုန်းချုပ်ပါမယ
်အခုဆိုရင်ရှစ်လေးလုံးအရေးတော်ပုံကြီးအနှစ်30ပြည့်လာပါပြီအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ကမြန်မာမိသားစုတွေကတော့ဩဂုတ်လ9ရက်နေ့ညနေ NCGUV ဝန်ကြီးချုပ်ဟောင်းဒေါက်တာစေဝင်းနေအိမ်မှာရှစ်လေးလုံးအမှတ်တရအခမ်းအနားကျင်းပတာနဲ့ပတ်သက်လို့ရှစ်လေးလုံးမှာပါဝင်ခဲ့သူကိုရင်ထွေးကအခုလိုပြောပါတယ
်နှစ်30အတွင်းမှာကျွန်တော်တို့ဒေသလူတွေဂျေးတဲ့လူတွေမိမိတို့ခွဲဖားတဲ့ခွဲနေဟုတ်လားအားလုံးဆွန့်လွတ်ပြီးတော့ကျွန်တော်တိုက်ပွဲဝင်ခဲ့ကြတယ်ကိုကျွန်တော်တို့လိုချင်တဲ့ပြည်သူအစိုးရတက်လာခဲ့တယ်စစ်ဆေးရပြုတ်ပြပြီးကျွန်တော်တက်လာခဲ့တယ်ဒါပေမဲ့မျော်မှန်းနေတဲ့ဒီမိုရှီဆိုတဲ့အရာကအခုချိန်ကြီးမမြင်ရသေးဘူးဒါကြောင့်မို့တိုင်းပြည်ပြောင်းလဲကျွန်တော်တို့တောင်တနေရနေဘာလုပ်ပေးနိုင်လဲပေါ့ဗျာဆန္ဒလေးနဲ့ပေါ်ထုတ်ပြီးဒီပွဲလေးကိုကျွန်တော်တို့လောက်ရခြင်းဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာတော့ရန်ကုန်တက္ကသိုလ်ကအနှစ်30ပြည့်ရှစ်လေးလုံးအခမ်းအနားမှာဒီကနေ့စာတမ်းဖတ်ပွဲတွေကျင်းပသွားဖို့ရှိပါတယ်ခင်ဗျာ
နာဆင်းနေရတဲ့တခြင်းကတော့ရှစ်လေးလုံးလူလူအောင်ကြွမှုကာလအတွင်းမှာပေါ်ပေါက်လာခဲ့တဲ့ကဘာမကြည့်ဘူးဆိုတဲ့တခြင်းမှာအမှုပညာရှင်နိုင်မြန်မာကဒီတခြင်းရဲ့သကလုံးတွေကိုဖန်တီးပါတယ်မြန်မာဒီမိုကရေစီရဲ့လှုပ်ရှားမှုနဲ့အတူရှင်သန်နေတဲ့တခြင်းတစ်ပုဒ်လည်းဖြစ်ပါတယ်တေးရေးသမားနိုင်မြန်မာကတော့ဒီလိုတခြင်းမျိုးကိုဘရော့မှထပ်ပြီးတော့မဖန်တီးကျင်တော့ဘူးလို့2013ခုနှစ်တုန်းကပြောထားပါတယ
်ဒီလိုတခြင်းမျိုးဆိုရတာလည်းပြောစရာလည်းမကောင်းပါဘူးကျွန်တော်တို့တိုင်းပြည်ကဒီလိုတခြင်းမျိုးတွေဆိုရတဲ့အဖြစ်မျိုးဒီလိုအချင်းမျိုးတွေစုံနေရတဲ့ဘဝမျိုးကနေမြန်မြန်ကျွတ်လွတ်ပါလေ။နောက်နောက်အခါတွေမှာလည်းဒီလိုအချင်းမျိုးတွေကိုရေးရတဲ့တိုင်းပြည်မျိုးဒီလိုအချင်းမျိုးတွေကိုရေးရတဲ့အချင်းစရာမျိုးဒီလိုအချင်းမျိုးတွေကိုရေးဆက်တည်ခေါ်ရတဲ့ဘဝမျိုးနားထောင်ရတဲ့ရဲ့ရည်တွေတိုက်ဆိုရတဲ့အဖြစ်မျိုးတွေနဲ့ကျွန်တော်တိုင်းပြည်သူပြည်သားတွေမြန်မြန်ကျွတ်လွတ်သွားကြပါစေ။ဒီလိုဘဝတွေရတယ်ပေါ့အေးအေးချမ်းချမ်းကျွန်တော်ပျော်ရွှင်တဲ့ဘဝမျိုးခစ်မျိုးကိုကျွန်တော်တောင်းတတဲ့အတိုင်း
အမေရရှိနေကြပါဘူး။ဘောရောဘောရောမြန်မာမစီရဲ့ခေရေချောင်းတဲ့ဦးဘေဘေနဲ့ဝေဒီမိုကရေစီတိုင်းပြည်တွေမှာချာဆုံးတော့
ဥက္ကရာဒုက္ခသည်ဆိုင်ရာသတင်းတစ်ပုဒ်ကိုတင်ဆက်ပါမယ်။ကုလသမဂ္ဂဒုက္ခသည်ဆိုင်ရာမဟာမင်းကြီး UNHCR ကဖိလစ်ပိုဂရန်ဒီကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့တိမ့်နဲ့ချီတဲ့ရိုဟင်ညာဒုက္ခသည်တွေနေရပြန်နိုင်ရေးနိုင်ငံတကာကဝိုင်းဝန်းဆောင်ရွက်ပေးကြဖို့အင်္ဂါနေ့တုန်းကဘာလီကျွန်းမှာကျင်းပတဲ့ခုနှစ်ကြိမ်မြောက်ဘာလီလုပ်ငန်းစဉ်ရဲ့ဝန်ကြီးများဆင့်ဆွေးနွေးပွဲကိုတက်ရောက်လာတဲ့အာရှပစိဖိတ်ဒေသတွင်းအစိုးရတွေနဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေကိုပန်ချလိုက်ပါတယ်ဒီအကြောင်းပြေဆုံးဒေါက်ခင်မြို့သက်ကဆက်ပြောပြပါလိမ့်မယ်
မနစ်ကအောက်ကုတ်လာကြတဲ့ကရခိုင်ပြည်နယ်ကနေအင်းနီချင်းဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးခိုလုံတဲ့ရိုဂျာ9သိန်းနေရပြန်နိုင်ရေးလုပ်ငန်းရှင်ကိုဝိုင်းဝန်းပေးကူညီကြဖို့အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာအောက်ကုတ်လာ9ရက်နေ့ကကျင်းပတဲ့9ကြိမ်မြောက်ဘာလီလုပ်ငန်းရှင်ရဲ့ဝန်ကြီးများအဆင့်ဆွေးနွေးပွဲကိုတက်ရောက်လာတဲ့နိုင်ငံပေါင်း28နိုင်ငံကဝန်ကြီးတွေကို UNHCR မဟာမင်းကြီးဖီလီပိုဂရန်ဒီကပန်ကြားခဲ့ကြောင်း UNHCR အာရှဒေသဆိုင်ရာပြောခွင့်ရCharlie Yexley ကVOA ကိုပြောပါတယ
် Well today at the in Bali UNHCR High Commissioner for Refugees Filippo Grandi
ပါလီမှာဒီကနေ့ UNHCR Commissioner မင်းကြီး Filippo Grandi ကရှစ်တောင်အရှဒေသတွင်းခေါင်းဆောင်တွေစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံပြီးရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံရခိုင်ပြည်နယ်ရေးပြန်နှံ့ရေးအတွက်လုပ်နေတဲ့လုပ်ငန်းရှင်တွေကိုထောက်ခံပံ့ပိုးပေးဖို့ပန်ကြားခဲ့ပါတယ်လက်ရှိမှာတော့အခြေအနေကသူတို့ပြန်ဖို့မဖြစ်နိုင်သေးပါဘူးဒါပေမဲ့မြန်မာအစိုးရကသူတို့ပြန်နိုင်မဲ့အခြေအနေဖြစ်လာအောင်ဖန်တီးပေးဖို့စီစဉ်တာရှိကြောင်းပြောပါရယ်ဒီထဲမှာများပြားတဲ့လူခွင့်ရေးဆိုင်ရာအမခန့်ချက်တွေပါဝင်ပြီးတခြားလုံဆောင်ရမယ့်လုပ်ငန်းတွေကတွဲလုံနေတာမို့ပြီးခဲ့တဲ့နှစ်တုန်းကဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့တဲ့သိမ်းနှံချီတဲ့ရိုဟင်ဂျာတွေသူတို့ဆန္ဒအလျောက်နေရင်ပြန်ဖို့လုပ်ပေးနိုင်မှာပါ
ရိုဟင်ဂျာတွေနေရပြန်ဖို့အတွက်လုပ်မပေးနိုင်ခင်မှာသိမ်းနှံချီတဲ့ဒုက္ခသည်တွေကိုလက်ခံပေးထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုကုလသမဂ္ဂနဲ့နိုင်ငံတကာကကျေးဇူးတင်ကြောင်းနဲ့အစီအဝေးတက်ရောက်လာတဲ့ကိုယ်စားလှယ်တွေဘက်ကလည်းဒုက္ခသည်တွေအတွက်ရှေးရုံတွေဆောက်ပေးတာဘင်္ဂလားဒေ့ရှ်အစိုးရဘက်မှအခွန်အခလျှော့ချပေးတာကုန်သွယ်စည်းဝါးတိုးတက်လာအကူအညီပေးတာလိုမျိုးလိုအပ်တဲ့ခန္ဓာတွေမှာဝိုင်းဝန်းပံ့ပိုးပေးဖို့လည်းမဟာမင်းကြီးကပန်ကြားပါတယ် UNHCR ဘက်ကလည်း UNDP နဲ့အတူမြန်မာအစိုးရနဲ့နားလည်မှုစာချုပ်လွှာ MOU လက်မှတ်ရေးထိုးနိုင်ခဲ့ပြီးဒီနားလည်မှုစာချုပ်လွှာကနေရလကောင်းတွေပေါ်ထွက်လာဖို့အတွက်မျှော်လင့်ထားတယ်လို့လည်းပြောပါတယ
်။ For the signing of the memorandum of understanding with UNHCR and UNDP.
MOU နားလည်မှုစာချုပ်ကို UNHCR UNDP ရုံးနဲ့မြန်မာအစိုးရလက်မှတ်ရေးထိုးခဲ့တာဟာပထမခြေလှမ်းဖြစ်ပါတယ်။ရင်းညာတွေသူတို့သဘောအလျောက်ပြန်နှံ့ရေးအတွက်အခြေအနေဖန်တီးပေးဖို့ဖြစ်ပါတယ်။လက်ရှိမှာတော့ရင်းညာတွေသိမ်းနှံချီဘင်္ဂလားဒေ့ရှ်မှာခုလုံနေကြပါတယ်။ဒါပေမဲ့အများစုကသူတို့ရဲ့နေအိမ်တွေလူအဖွဲ့အစည်းတွေထံကိုမိသားစုနဲ့အတူပြန်လို့ကြပါတယ်။ဒီလိုပြန်နိုင်ဖို့ဟာလူသားချင်းစာနာမှုဆိုင်ရာအမခန့်ချက်ရရှိဖို့လိုအပ်ပါတယ်။နိုင်ငံတကာဥပဒေအရသူတို့တူးချင်းစီရဲ့အခွင့်အရေးကိုရေးသားဖို့လိုပါတယ်။လွတ်လပ်စွာသွာလာခွင့်နိုင်ငံသားခံယူခွင့်ကိုဥတီမဲ့အစီအစဉ်ချမှတ်ပေးရေးဌာနေပြန်ကြမဲ့ရိုဟင်ဂျာတွေလူအဖွဲ့အစည်းမှဝန်ဆက်နိုင်ရေးတို့ဖြစ်ပါတယ်။ဒါမှလည်းသူတို့ငြိမ်းချမ်းစွာစစ်ချက်လက်ချက်ပြန်နိုင်ကြမှာဖြစ်ပါတယ်
။ဒါပေမဲ့ UNHCR က MOU စာချုပ်လွှာပါလုပ်ငန်းတွေကိုလုပ်နိုင်ဖို့အတွက်စောင့်ဆိုင်းနေရဆဲဖြစ်ကြောင်းပြောပါတယ်။ဒီကိစ္စအတွက်နားလည်မှုတိစောက်ဖို့လိုအပ်နေကြောင်းနဲ့နားလည်မှုစာချုပ်လွှာအတိုင်းလှုပ်ဆောင်ပေးမယ်လို့ကတိပေးထားတာကိုအကောင့်ထဲဖော်ရေးအတွက်မြန်မာအစိုးရကိုဝိုင်းပြီးတိုက်တွန်းကြဖို့လဲ UNHCR ကပန်ကြားလိုက်ပါတယ်။ဒီကိစ္စအကောင့်ထဲဖော်ရေးအတွက်ဒေသရင်းအစိုးရတွေစီးပွားရေးလုပ်ငန်းရှင်တွေဘက်ကအရေးပါတဲ့အကူအညီတွေပေးနိုင်ပါတယ်လို့လည်းပြောပါတယ်။
Well across the world the private sector has an important part to play in supporting
But the one ma public ya lungan sin ya dukha de ro khumi pe ya ma yee chi ya khan ngana ga ne lou saung pe thain ba de thuru de re ha thuru ye bwa re ko pyan le thu thong lo ya da ba a lo phit la nai bwa ga yee shi khan mae atan bu won chang sha phwe gwin ya shi si ya ma phit ba de thuru ye mi da su re bwa phu lon yee ya kwet lu phwe si pyan le thu thong yee sat ta phin lo ya ba de da chang အဲ့ဒီမှာယင်းနှိမ့်နှံခြင်းအပြင်ဒေသခံလူအဖွဲ့အစည်းလည်းဖုံဖြိုးတိုးတက်တဲ့အပြင်ဌာနေပြန်ကြတဲ့ရိုဟင်ဂျာတွေရဲ့ဘဝစီလည်းမျှော်လင့်ချက်ရှိမှာဖြစ်ပါတယ်
။ဒေသရင်းအစိုးရတွေနဲ့လုပ်ငန်းရှင်တွေအနေနဲ့ရခိုင်ပြည်နယ်ရင်းအခြေခံအဆောက်အုံတွေတည်ဆောက်ရမှာယင်းနှိမ့်နှံမှုတွေနဲ့ကူညီနိုင်တယ်လို့နိုင်ငံမဲ့ရဲ့ပြဿနာမတူညီတဲ့အတူနေလူမှုအတိုင်းဝန်းကြားပြဿနာတွေကိုဖြေရှင်းရေးအတွက်ကျွမ်းကျင်သူတွေဆက်လှုပ်ကူညီတာလိုမျိုးအကူအညီတွေပေးကြဖို့လည်း UNHCR ကတိုက်တွန်းပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာဒုက္ခသည်စုစုပေါင်းက6သိန်းလောက်ရှိနေပြီးအခုမုတ်တုံမိုးဒဏ်ကြောင့်ဒုက္ခသည်တွေဟာရေကြီးမြေပြိုမှုဒဏ်တွေခံနေရတာပါဒီဒုက္ခသည်တွေတဲက1သိန်းလောက်ကိုလူမနေတဲ့ဗဆန်ချားကျွန်းကိုပြောင်းရွှေ့ဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်နေတာဖြစ်ပြီးဒါဟာဒုက္ခသည်တွေရဲ့အသက်အန္တရာယ်အတွက်စိုးရိမ်ရတာမို့နိုင်ငံတကာကဝိုင်းဝန်းကန့်ကွက်နေပါတယ်
နိုင်ငံကသတင်းပုတ်လာပါမယ်။အမေရိကန်ကအီရန်ကိုအရေးယူတန်ခတ်မှုတွေပြန်ချခဲ့ပြီးတဲ့နောက်ပိုင်းအီရန်အစိုးရနဲ့စီးပွားရေးလုပ်သူမှန်သမျှအမေရိကန်နဲ့စီးပွားရေးလုပ်လို့မရဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသတိပေးလိုက်ပါတယ်။အမေရိကန်ရဲ့မဟာမိတ် EU ဥရောပသမဂ္ဂကတော့အီရန်နဲ့စီးပွားရေးလုပ်ဖို့အားပေးနေပါတယ်။ဒီအကြောင်းပြည်စုံမတ်ဆွေမြတ်မုံကဆက်ပြီးတော့တင်ပြပါလိမ့်မယ်
။အီရန်တိုက်ခတ်အပေါ်အမေရိကန်ပြည်ထောင်စုကအရေးယူတန်ခတ်မှုတွေပြန်လည်ချမှတ်လိုက်ပြီးနောက်တနေ့မှာပဲသမ္မတဒေါ်နယ်ထရမ့်ကအီရန်နဲ့စီးပွားရေးလုပ်သူမှန်သမျှအမေရိကန်နဲ့စီးပွားရေးလုပ်ရမှာမဟုတ်ဘူးလို့ Twitter လူမှုကွန်ရက်ပေါ်မှာရေးသားသတိပေးခဲ့ပါတယ်။ အင်္ဂါနေ့မှာစတင်အသက်ဝင်တဲ့ပိတ်ဆို့တန်ခတ်မှုအသစ်အရာအမေရိကန်ဒေါ်လာရွှေအဖိုးတန်သတ္တုတွေအလူမီနီယံသမဏိအကြောင်းမီးသွေးစက်မှုလုပ်ငန်းသုံးကွန်ပျူတာဆော့ဖ်ဝဲနဲ့ခရီးသည်တွေလေယာဉ်စတာတွေအလုံးကိုအီရန်ကမဝယ်နိုင်အောင်လို့တားမြစ်ထားပါတယ် JCPOA လို့ခေါ်တဲ့အီရန်နျူကလ িয়ার ဆိုင်ရာနိုင်ငံဆောင်သဘောတူညီချက်ကနေအမေရိကန်ကဒီနှစ်အစောပိုင်းကနှုတ်ထွက်ခဲ့ပြီးနောက်အခုလိုတန်ခတ်အရေးယူမှုတွေကိုပြန်လည်ချမှတ်လိုက်တာပါအမေရိကန်သမ္မတကအီရန်နဲ့တခြားသူတွေဆက်ပြီးစီးပွားရေးမလုပ်အောင်ချိန်ချောက်တတိပေးနေပေမဲ့ EU ဥရောပသမ္မတကဥရောပစီးပွားရေးလုပ်ငန်းတွေအပေါ်အမေရိကန်ရဲ့အရေးယူတန်ခတ်မှုကနေအကအကွယ်ပေးမဲ့ဥပဒေကိုတနင်္လာနေ့ကပဲပြင်ဆင်ပြဋ္ဌာန်းခဲ့ပါတယ်အီရန်ရဲ့တရားဝင်စီးပွားရေးလုပ်နေတဲ့ဥရောပစီးပွားရေးလုပ်ငန်းတွေကိုကာကွယ်ဖို့ဆုံးဖြတ်ထားတယ်လို့ EU နိုင်ငံခြားမူဝါဒရေးရာအခြေအကဲဖက်ဒရီကာမိုဂါရီနီနဲ့အတူဗြိတိန်ပြင်သစ်ဂျာမနီနိုင်ငံသားရေးဝန်ကြီးတွေကလည်းပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။အာရှပစိဖိတ်ဒေသကိုခီးထွက်နေတဲ့ EU အကြီးအကဲမိုဂါရီနီကအီရန်နျူကလ িয়ার သဘောတူညီချက်ကိုဆက်ထိန်းထားနိုင်ဖို့အီရန်နဲ့ဆက်ပြီးစီးပွားရေးလုပ်ဖို့ရင်းနှီးမြှုပ်နှံသူတွေကိုတိုက်တွန်းခဲ့ပါတယ်။သဘောတူညီချက်ထဲမှာပါတဲ့အချက်တွေအတိုင်းအီရန်ကလိုက်နာဆောင်ရွက်နေတဲ့အတွက်အီရန်အနေနဲ့စီးပွားရေးတိုးတက်ဖို့အခွင့်အရေးရတယ်နဲ့လို့ပြောကြခဲ့ပါတယ်။
We are doing our best to keep Iran in the deal, to keep Iran benefiting from the economic benefits that the agreement brings to the people.
The border region မှာ Iran ဆက်ပြီးပါဝင်နေအောင် Iran ပြည်သူတွေအတွက်လှုပ်ထားတဲ့သဘောတူညီမှုအရစီးပွားရေးအကျိုးအမြတ်တွေ Iran ကဆက်လက်ရရှိနေအောင် EU ကအတက်နိုင်ဆုံးဆောင်ရွက်သွားမှာပါ။ဘာကြောင့်လဲဆိုတော့လုံခြုံရေးအကျိုးအမြတ်တွေကဒေတာတွင်အတွက်တည်းမဟုတ်ပဲဒီကမ္ဘာလုံးတွေအကျိုးရှိစီမယ်လို့ယုံကြည်လို့ပါနျူကလ িয়ার မပြန်ပွားရေးအတွက်နိုင်ငံတကာသဘောတူညီချက်တစ်စိတ်တစ်ပိုင်းအလုပ်ဖြစ်နေတယ်ဆိုရင်ဒါကိုဆက်ထိန်းထားရမှာဖြစ်ပါတယ
်အမေရိကန်သမ္မတဟောင်းဘရက်အိုဘားမားလက်ထက်ကရရှိခဲ့တဲ့နိုင်ငံဆောင်ပါဝင်တဲ့အီရန်နျူကလ িয়ার သဘောတူညီချက်ဟာအီရန်ကိုအလျှော့ပေးလို့နယ်လို့ဆိုပြီးထရန့်သမ္မတဖြစ်မလာခင်တည်းကဖျက်သိမ်းမယ်လို့ပြောဆိုနေခဲ့တာဖြစ်ပါတယ်အဲ့ဒီသဘောတူညီချက်ထက်ပိုကောင်းတဲ့သဘောတူညီမှုနောက်တစ်ခုရဖို့အမေရိကန်ပြည်ထောင်စုကဆောင်ရွက်တာဖြစ်တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရ Heather Newhart ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်
။ The United States is seeking new detail, excuse me, a new deal rather that will comprehensively address the Iranian regime's destabilizing behavior.
မတိမငြိမ်ဖြစ်စေတဲ့အီရန်အစိုးရရဲ့လှုပ်ရွက်ကိုပပောင်းဆောင်ကနေဖြေရှင်းမဲ့သဘောတူညီချက်အသစ်ကိုအမေရိကန်ပြည်ထောင်စုကရှာဖွေနေပါတယ်။နျူကလ িয়ার အစီအစဉ်တစ်ခုရဲ့အတွက်မဟုတ်ပါဘူးမစ္စိုင်းဒုံးအစီအစဉ်အကြမ်းဖက်မှုတွေကိုအားပေးနေတဲ့ကိစ္စတွေနဲ့ဒေတာတွေဆိုးရွားတဲ့လုပ်ရက်တွေအားလုံးကိုဖြေရှင်းနိုင်မဲ့သဘောတူညီမှုအသစ်မျိုးကိုအမေရိကန်ကလိုလားပါတယ
်တန်ခတ်ပိတ်ဆို့မှုနဲ့ဆွေးနွေးညှိနှိုင်းမှုတပြိုင်တည်းလုပ်မယ်ဆိုတာအတိတ်ပဲမရှိဘူးလို့အီရန်သမ္မတဟာဆန်ရိုဟာနီကတော့ပြောကြားထားပါတယ်အီရန်နဲ့စီးပွားရေးမလုပ်ဖို့သမ္မတထရမ့်တတိပေးနေတဲ့အပေါ်အီရန်ဘက်ကခုချိန်ထိခက်တင်တင်တုံ့ပြန်နေတယ်လို့ CMC Markets ကဈေးကွက်သုံးသပ်သူ David Maiden ကပြောပါတယ်
We haven't seen any kind of conciliatory responses from the Iranian regime so far.
If tensions ဤအစိုးရဘက်ကကြေရကြေကြောင်းတုံ့ပြန်မှုမျိုးအခုထိမတွေ့ရသေးပါဘူး။တင်းမာမှုတွေဆက်ဖြစ်နေမယ်ဆိုရင်အမေရိကန်အစိုးရကနိုင်ငံခြားစီးပွားရေးလုပ်ငန်းတွေကိုအီရန်ကနေထွက်ဖို့ရုတ်သိမ်းဖို့အဆက်အသွယ်ဖြတ်ဖို့ဒါမှမဟုတ်အနည်းဆုံးအီရန်မှာဆက်ပြီးရင်းနှီးမြှုပ်နှံမှုမလွတ်အောင်ဖိအားပေးတာမျိုးတွေတွေ့လာရနိုင်ပါတယ်
။အရှေ့အလယ်ပိုင်းဒေသမှာရေနံအများဆုံးတင်ပို့တဲ့နိုင်ငံတစ်ခုဖြစ်တဲ့အီရန်အပေါ်အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတစ်တွေကြောင့်အင်္ဂါနေ့ကဘရန့်ရေနံစိမ်းဈေးတွေတက်သွားခဲ့ပါတယ်။အီရန်အပေါ်အမေရိကန်ရဲ့ဒုတိယအကြော်အရေးယူတန်ခတ်မှုကိုနိုဝင်ဘာ5ရက်နေ့မှာချမှတ်ဖို့စီစဉ်ထားပြီးတော့အဲ့ဒီကြရင်အီရန်ရဲ့စွမ်းအင်ရေနံကုန်သွယ်ရေးသင်းမုန်းနဲ့ကုန်စည်ပို့ဆောင်ရေးလုပ်ငန်းတွေအပြင်အီရန်ပဟိုဘဏ်နဲ့နိုင်ငံခြားဖန်တာရေးလုပ်ငန်းတွေငွေကြေးအလွှဲအပြောင်းလုပ်မှုတားမြစ်ချက်တွေပါဝင်မှာဖြစ်ပါရဲ့ရှင
်။အဲ့ဒါကတော့အီရန်အမေရိကန်နဲ့ EU နိုင်ငံတွေကြားဖြစ်ပေါ်နေတဲ့နိုင်ငံရေးစီးပွားရေးအခြေတည်အကြောင်းနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 နာရီကနေ 10:00 နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 နာရီအစီအစဉ်ပြပြချင်းည 10:00 နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာ VOA အမေရိကန်တံမြန်မာပိုင်းက2018ခုဩဂုတ်လ10ရက်ပုဒ်ဖူးနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ဒီစီစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့ဒီလိုင်းဒိုမီတာ3040 48အပြင်လိုင်းလက်မီတာ190 kHz 1505ကလည်းတွေ့ချက်ပြီးတော့ထုတ်လွှင့်ပေးနေတယ်လို့ VOA Facebook စာမျက်နှာကလည်းအချိန်နဲ့တပြေးညီဖန်ယူနိုင်နေပါလေအခုဒုတိယပိုင်းတင်ဆက်တဲ့အခါမှာကြားရမယ့်အထင်ပါတော့
ကျွန်တော်မြင်တာကရှစ်လေလုံနှုတ်ရှာမှုကြီးဟာနိုင်ငံရေးမျိုးဆက်တစ်ခုကိုကြာကြာနာနာမွေးထုတ်ပေးလိုက်ပြီးတာဖြစ်တဲ့အတွက်ကျွန်တော်အမှန်တမ်းဟိုဝမ်းမြောက်စရာကောင်းတယ်လို့ကျွန်တော်မြင်တယ
်အဲ့ဒါကတော့မကြာခင်ကြားမယ့်အင်္ဂါညတိုက်လေလိုင်းစီစဉ်တဲမှာရှစ်လေလုံအကြောင်းတင်ဆက်ထားတာဖြစ်ပါတယ်အခုလောလောဆယ်တော့နိုင်ငံတကာသတင်းမီဒီယာတွေကမြန်မာနိုင်ငံဆိုင်ရာဖော်ပြချက်တွေကိုကျွန်တော်နဲ့ဥကျော်စံသားပူးတွဲတင်ဆက်ပါမယ်ရှစ်လေးလုံးလူထုအုံကြွမှု230အကြားဆိုတဲ့ခေါင်းစဉ်နဲ့ငယ်ချင်းပေါင်းကစ်ကျန်းရဲ့ဆောင်းပါးကိုဩဂုတ်လ9ရက်နေ့ထုတ် The Hindu သတင်းစာမှာဖော်ပြထားပါတယ်ရန်ကုန်တက္ကသိုလ်မှာဩဂုတ်လ6ရက်နေ့ကနေပြီးတော့10ရက်နေ့အထိရှစ်လေးလုံးနှစ်ပတ်လည်ကော်မတီကကျင်းပတဲ့အခမ်းအနားတွေမှာနိုင်ငံရေးဆွေးနွေးမှုတွေလည်းပါဝင်ပါတယ်ဒီမိုကရေစီရေး230ခရီးတိုင်းသာတန်းတူညီမျှရေးနဲ့ဖက်ဒရယ်ပြည်ထောင်စုမြန်မာနိုင်ငံရေးနဲ့စစ်အာဏာရှင်ဆတဲ့ကောင်းစဉ်တွေနဲ့ဆွေးနွေးနေကြပြီးတော့ဆွေးနွေးပွဲရလဒ်တွေကိုအစိုးရစီကိုတင်ပြသွားဖို့ရှိပါတယ်တကယ်တော့အစိုးရတွေမကစစ်ကောင်းဆောင်တွေစီကိုပါတင်ပြသင့်ပါတယ်1988ခုနှစ်တုန်းကနိုင်ငံတော်ဝန်ဖြစ်ပွားခဲ့တဲ့လူလူအောင်ကြွဆန္ဒပြမှုတွေဟာစစ်တပ်ရဲ့အကြမ်းဖက်ချိန်မုံမှုတွေကိုခံခဲ့ကြရပါတယ်ဒီအခြေအနေတွေကပဲ NLD ပါတီနဲ့တော်ဆန်းစုကြည်ကိုနိုင်ငံရေးလောကထဲရောက်လာဖို့ဖန်တီးပေးခဲ့ပြီးဒီမိုကရေစီလိုရှာမှုကိုလည်းဆက်ပြီးတော့ဖြစ်ထွန်းစေခဲ့ပါတယ်။ရှစ်လေးလုံးနောက်ပိုင်း230အတွင်းမြန်မာနိုင်ငံမှာခေါင်းဆောင်မှုတွေပြောင်းလဲခဲ့ပါတယ်။စစ်အာဏာရှင်ကနေစစ်တပ်နောက်ခံပြုအရက်ဖက်အသွင်ပြောင်းအစိုးရအခုစစ်ဖက်အရက်ဖက်အာဏာရောထားတဲ့အရက်ဖက်ခေါင်းဆောင်မှုဆိုတာတွေပြောင်းလဲခဲ့တာပါ။ရှစ်လေးလုံးရဲ့အဓိကရည်ရွယ်ချက်နှစ်ခုကတော့တိုင်းပြည်ရဲ့အာဏာကိုစစ်ဖက်ကနေပြီးတော့အရက်ဖက်ခေါင်းဆောင်မှုစီပြောင်းလဲရေးနဲ့တပါတီအာဏာရှင်စနစ်ကနေပါတီစုံဒီမိုကရေစီစနစ်ကိုပြောင်းလဲရေးပါတိုင်းသာအုပ်စုတွေအတွက်ကတော့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေရနိုင်မဲ့ Federal Democracy အတွက်တိုက်ခိုက်နေကြတာဖြစ်ပါတယ်။အခုရှစ်လေးလုံးကော်မတီမှာဆွေးနွေးနေကြတဲ့တိုင်းသာတန်းတူညီမျှရေးနဲ့ Federal ဝါဒကိစ္စဟာလက်ရှိအစိုးရစစ်တပ်နဲ့တိုင်းသာလက်နက်ကိုင်တွေအကြားအဓိကဆွေးနွေးနေကြတဲ့ကိစ္စတွေပါပဲ။မြန်မာနိုင်ငံရဲ့ငြိမ်းချမ်းမှုတွေနဲ့တည်ငြိမ်တိုးတက်မှုတွေကတန်းတူရေးနဲ့ Federal ရေးကိုဘလို့ကင်တွယ်ဆောင်ရွက်ကြမလဲဆိုတဲ့အပေါ်မှာမူတည်ပါလိမ့်မယ်။မြန်မာနိုင်ငံရဲ့ Democracy အသွင်ကူးပြောင်းမှုဟာစစ်တပ်ကအသေးချာစီစဉ်ထားတဲ့ကိစ္စပါ။နိုင်ငံရေးမှာစစ်တပ်ကလွှမ်းမိုးထားနိုင်ရေး2008အခြေခံဥပဒေနဲ့ပုံစံချထားပါတယ်။ဒါပေမဲ့ဒီမိုကရေစီရေးဆိုတာကတော့မြန်မာနိုင်ငံမှာအခိုင်အမာအမြင့်တွဲနေပါပြီ။ရှစ်လေးလုံးလှုပ်ရှားမှုခေါင်းဆောင်တွေရဲ့အခမ်းကဏ္ဍကလည်းအရေးကြီးတဲ့နေရာကနေပါဝင်နေသေးပါပဲလို့ငယ်ချင်းပေါင်းကစ်ကန်းရဲ့ဆောင်းပါးကို The Hindu သတင်းစာမှာဖော်ပြထားပါတယ်
။ရိုဟင်ဂျာတွေအလင်းအမြန်ပြန်နှံ့ရေးအတွက်မြန်မာကိုဂျပန်ရဲ့အကြံပေးချက်၅ချက်ဆိုတဲ့ခေါင်းစဉ်နဲ့ PDnews24.com မှာရေးထားတာကိုတင်ပြလိုပါတယ်။ဂျပန်နိုင်ငံရဲ့ဝန်ကြီးတာရိုကိုနိုဟာမြန်မာအနာဘယ်နေနဲ့ညှိနှိုင်းထားတာတွေကိုအင်္ဂါနေ့ကဘင်္ဂလားဒေ့ရှ်ဝန်ကြီးမမူဒ်အာလီနဲ့တွေ့ဆုံပြီးပြုလုပ်တဲ့သတင်းစာစီးနင်းမှာပြောကြားခဲ့တယ်လို့ဆိုပါတယ်။ဝန်ကြီးကိုနိုဟာမြန်မာပြည်ကတဆင့်ဓာကမျိုးကိုရောက်ရှိနေတာဖြစ်ပါတယ်။ဂျပန်နိုင်ငံရဲ့ဝန်ကြီးအနေနဲ့နိုင်ငံတစ်ခုကိုတစ်နှစ်အတွင်းနှစ်ကြိမ်သွားလို့မရှိပါဘူး။ဒါပေမဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကို6လအတွင်းမှာနှစ်ကြိမ်စီသွားခဲ့တာဟာထူးခြားတယ်လို့လည်းဆိုပါတယ်။ဒါဟာမြန်မာအစိုးရကလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့တာကုလသမဂ္ဂနဲ့ MOU ထိုးတာစတဲ့အပြုသဘောတိုးတက်မှုတွေကြောင့်လို့လဲဆိုထားပါဗျ။ဂျပန်ရဲ့အကြံပြုချက်၅ချက်ထဲမှာနံပါတ်၁ခိုင်ခိုင်လုံလုံပွင့်လင်းမြင်သာမှုစစ်ဆေးစုံစမ်းစစ်ဆေးရေးအမြန်ဆုံးလုပ်ထိုင်ဖို့စုံစမ်းရေးကော်မရှင်နဲ့အပြည့်အဝပူးပေါင်းဆောင်ရွက်ရေး။နံပါတ်၂နေရာပြောင်းရွှေ့သွားရတဲ့လူတွေပြန်လာနိုင်တဲ့အခြေအနေဝန်းကျင်ရှိလာအောင် UNHCR, UNDP တို့နဲ့ MOU ထိုးထားတဲ့အတိုင်းအပြည့်အဝပူးပေါင်းဆောင်ရွက်ရေး။နံပါတ်3ဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ရိုဟင်ဂျာတွေယုံကြည်စိတ်ချမှုစီစဉ်ဖို့အတွက်ရခိုင်ပြည်နယ်အလဲပိုင်းကပြည်တွင်းနေရာရွှေ့ခံရတဲ့ IDP စခန်းတွေကိုအများဆုံးပိတ်ပစ်ဖို့စတာတွေပါဝင်ပါတယ်တဲ့နံပါတ်4အနေနဲ့ကတော့ပြန်လာဖို့အတွက်ကောက်မွန်တဲ့နေရာထိုင်ခင်းတွေရရှိနေပြီဆိုတာပြသတဲ့အနေနဲ့အင်အားအပါအဝင်ပတ်ဝန်းကျင်ကောင်းပြုလုပ်တာကိုအချိန်မြှင့်ဖို့နဲ့န နောက်ဆုံးနံပါတ်5ကတော့ဆက်သွယ်မှုတိုးမြင့်တဲ့အနေနဲ့ဘင်္ဂလားဒေ့ရှ်စခန်းတွေထဲကလူတွေနဲ့မြန်မာအစိုးရအာဏာပိုင်တွေကပုံမှန်ထိတွေ့ပြီးဆင်းလင်းပြောပြတော်ဖို့ဖြစ်တယ်လို့ဆိုထားပါတယ်။ရိုဟင်ဂျာတွေမြန်မာပြည်သွားပြီးအခြေချနေထိုင်နိုင်ရေးကိစ္စအကောင့်ထဲဖော်ရမှာလိုအပ်တဲ့အကူအညီတွေကိုဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံလက်မှတ်ရေးထိုးထားတဲ့သဘောတူညီချက်ကိုအခြေခံပြီးတော့ဂျပန်ကအကူအညီမှာဖြစ်တယ်လို့လည်းပြောကြောင်းကြေညာထားပါတယ်ခင်ဗျာ။
အခုတော့မနက်ခင်းတိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်လက်ရောက်ပါပြီ။ American Indian အသုံးနှုန်းတွေကိုဒေါ်လာတန်ကပုံမှန်စီစဉ်တင်ဆက်ပေးနေပါတယ
်။ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
hard of hearing
ဖြစ်ပါတယ်။စာလုံးပေါင်းက h a r d hard ကခက်တာ o f offHEARING hearing ah na cha ya da so do scribe thun ye thai yai de be ga ro na cha ya da khit da bo di thong ye idiom a de be ga ro shin ma de na kaung kaung ma cha ya da na ne ne le ni da ko yi nyun pyo da phit par de di thong ne pat de lo george crow pi de u ma ko na sin chi cha ya aw
my grandmother is hard of hearing soI have to shout to make her understand what I want to say.
ကျွန်တော်ဘွားကသိနားမကြဘူး။နားနည်းနည်းလေးနေတယ်။ဒါကြောင့်ကျွန်တော်ပြောချင်တာကိုသူနားလည်ရအောင်អော်ပြီးတော့ပြောရတယ်လीလို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားစင်ကြည့်ကြရအောင်
။ My grandmother is hard of hearing, so I have to shout to make her understand what I want to say.
နားကောင်းကောင်းမကြားရတာနာနည်းနည်းလေးနေတာကို idiom အသုံးရဘယ်လိုပြောမလဲ
hard of hearing
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom အသုံးနှုန်းတွေကိုဒေါ်လာသန်းစီစဉ်တင်ဆက်ခဲ့တာပါအခုတော့မနေ့ကညပိုင်းတုန်းကထုတ်လွှင့်ခဲ့တဲ့အင်္ဂါညတဲ့လေလိုင်းအလှရောက်ပါပြီရှစ်လေးလုံးနှစ်ပတ်လည်အထူးစီစဉ်ဖြစ်ကိုဇော်ဝင်းလိုင်ကတင်ပြပါလိမ့်မယ်
မင်္ဂလာပါခင်ဗျာ VOA တရားလေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှစ်လေးလုံးဒီမိုကရေစီအရေးတော်ဘုံကြီးဟာအခုဆိုရင်နှစ်30ပြည့်ပါပြီနေစာဒေသတွေကတဆင်ပြည်ပနိုင်ငံတွေကိုရောက်သွားကြတဲ့ဒီမိုကရေစီအားစုတွေနဲ့ပြည်တွင်းမှာရှိနေကြတဲ့အားစုတွေဟာခဏချင်းထိတကွဲတပြားစီဖြစ်နေကြသေးပါဒီနေရာမှာအခုဒီနေ့ပါဝင်ဆွေးနွေးကြမဲ့သူတွေကတော့ဒီရှစ်လေးလုံးရဲ့အခြေခံသဘောတရားတွေကိုသိရှိထားပြီးဖြစ်ပေမဲ့လည်းဒီမသိသေးတဲ့သောရရှင်တို့ကိုသိရှိနိုင်အောင်ကျွန်တော်အခြေခံအကြောင်းလေးတွေနည်းနည်းပြန်ပြောချင်ပါတယ်68ဒီမိုကရေစီအရေးတော်ပုံကာလာတုန်းကတော့အလုံးတူတူပဲတပါတီအာဏာရှင်စနစ်ကိုဖျောက်ချဖို့ကြိုးစားခဲ့ကြတယ်။အဲ့ဒီနောက်အာဏာသိမ်းစစ်အစိုးရကိုဆက်ပြီးဖျောက်ချနိုင်မှုကြိုးစားရင်းပြည်တွင်းမှာဆက်လုပ်သူကလုပ်လက်နက်ကန်တိုက်ပွဲဝင်မယ်ဆိုပြီးဆုံးဖြတ်ပြီးတော့နေဇတ်ဒေသတွေကိုတောခွေတဲ့သူကခိုးခဲ့ကြတာပါ။အခုတော့ကာလာရွေရှားသွားပြီးနေဇတ်မှာတောခွေတဲ့သူတွေဟာတတိယနိုင်ငံတွေရောက်နှီးမျိုးစုံနဲ့ဘဝရည်ဒီအတွက်ရုန်းကန်ကြရင်ဒီမိုကရေစီတိုက်ပွဲကိုဆက်ဆင်နေခဲ့ကြတာပါ။အနာရှင်လက်အောက်မှာပြပြဝုတ်နေတဲ့ကာလာတုန်းကတော့ပြပြကလူတွေကပဲလှုပ်ရှားနိုင်ခဲ့ပြီးအထက်မှာမြေအောက်လှုပ်ရှားမှုအဖြစ်ယက်တီနေသူတွေနဲ့စီးလုံးညီညွတ်စွာယက်တီခဲ့ကြရတာအခုတော့ပြည်တွင်းမှာနိုင်ငံရေးလှုပ်ရှားခွင့်တွေရကြပြီးတဲ့နောက်မှာပြည်တွင်းအုပ်စုပြပအုပ်စုတွေဆိုပြီးတော့အမျိုးမျိုးကွဲလာတာကိုတွေ့ရပါတယ်။ဒါကြောင့်ဒီပြည်တွင်းပြပအုပ်စုတွေစုပေါင်းပြီးတော့ကျွမ်းကျင်ရာခန္ဓာတွေမှာတိုင်းပြည်အတွက်အရင်လိုပဲစီးစီးလုံးလုံးနဲ့အလုပ်လုပ်ကြရင်ခရီးဖြစ်နေတဲ့မြန်မာဒီမိုကရေစီပြင်ပြောင်းလဲရေးပိုပြီးခရီးတွင်လာမလားဆိုတာကိုကျွန်တော်အဓိကဆွေးနွေးချင်တာဖြစ်ပါတယ်။အခုလေလိုင်းပေါ်မှာဆွေးနွေးဖို့ရောက်နေကြတဲ့သူတွေရှိပါပြီ88မျိုးဆက်ကျောင်းသားကောင်းဆောင်ဟောင်းတယောက်ဖြစ်တဲ့ဦးကိုကိုကြီးလည်းရှိပါတယ်ဒေါက်တာတင့်ဆွေကျွန်တော်တို့ NLD လွတ်တော်အမဟောင်းလည်းဖြစ်လက်ရှိအမေရိကန်နိုင်ငံမှာခြေဆိုင်ပြီးတော့နိုင်ငံရေးလေလာသုံးသက်သူဖြစ်ရည်တည်နေတဲ့ဒေါက်တာတင့်ဆွေရှိပါတယ်နောက်ပြပ88ရေတော်ပေါ်မှာပါဝင်ခဲ့ပြီးတော့အခုအဝေးရောက်တက်ကြွလှရှားသူဖြစ်ရည်တည်နေတဲ့ဒေါက်တာနိုင်အောင်လည်းရှိပါတယ်နောက်တခြားဆွေးနွေးကြမဲ့သူတွေလည်းကျွန်တော်တို့လေလိုင်းပေါ်မှာရှိနေပါပြီဆိုတော့ကျွန်တော်ပထမဆုံးဦးကိုကိုကြီးကိုလေလိုင်းပေါ်ဖိတ်ခေါ်ကြပါတယ်ခင်ဗျ
ဟုတ်ကဲ့ကြားပါရမယ်
ဟုတ်ကဲ့ဦးကိုကြီးအခုကျွန်တော်စောစောကအစအခြေချင်းပြောခဲ့သလိုပါပဲမပြည့်တော့ကံရရှိကျွန်တော်တို့ပြည်တွင်းမှာနိုင်ငံရေးလှုပ်ရှားမှုတွေလွတ်လွတ်လပ်လပ်အတိုင်းအတာတစ်ခုထိရလာပြီဆိုပေမဲ့လည်းပြည်ပမှာရှိနေတဲ့အင်အားစုတွေကလည်းမနည်းဘူးကျွန်တော်တို့ကြံနေသေးတာတွေ့ရပါတယ်ဒါပေမဲ့ဒီအင်အားစုတွေပြန်လဲပေါင်းစည်းပြည်ပမှာရှိနေတဲ့လူတွေပြည်တွင်းပြန်ဝင်ပြီးတော့လှုပ်ရှားနိုင်ရေးဆိုတာဟာလမ်းကြောင်းဟာထင်သလောက်ပွင့်မနေသေးတာကိုတွေ့ရတော့ဒါပေါင်းစည်းအတွက်တိုင်းပြည်အတွက်ရှေ့ရှုပြီးလှုပ်ကြမယ်ဆိုရင်ပေါင်းစည်းရေးအတွက်ဘာတွေများအကန့်အသတ်တွေရှိနေတယ်လို့ဥက္ကုကိုကြီးမြင်မိပါလဲ
ဟိုပထမဆုံးကတော့ကျွန်တော်လူပုဂ္ဂိုလ်တွေပေါ့လေကာယကံမြောက်ပေါင်းစည်းနိုင်ဖို့မှာတချို့အခက်အခဲတွေကတော့ဗီဇာပြဿနာပေါ့ဒီပရောက်နေတဲ့ကျွန်တော်တို့ရဲဘော်တွေဂျီရင်းကိုပြန်ဝင်ဖို့ကိစ္စမှာ တချို့ဒီဗီဇာပိတ်ခံထားရတယ်ကန့်သတ်ခံထားရလို့ပြန်ဝင်လို့မရတဲ့ရဲဘော်တွေရှိတယ်ပေါ့အဲတချို့ကြတော့လေကိုယ့်ရဲ့မိသားစုအခြေအနေကိုယ့်ရဲ့ရည်ရည်အခြေအနေတွေအကြောင်းမို့လို့ပဲဒီပမာနိုင်ငံသားအချင်းနဲ့ခံယူထားပြီးတော့ပြည်တွင်းနိုင်ငံရေးကိုကာယကံမြောက်ဝင်မလုပ်နိုင်တဲ့လက်တွေ့ဆိုင်ရာအခက်အခဲရှိတယ်ပေါ့နောက်အကန့်အသတ်တစ်ခုကတော့နိုင်ငံရေးရည်ရည်ချက်အယူအဆပိုင်းဆိုင်ရာကွယ်လွယ်မှုတွေပေါ့လေဆိုတော့အဲ့ဒါမျိုးကျွန်တော်ရည်ဘူးရအချင်းကတော့နှစ်ပိုင်းရှိတယ်လို့ကျွန်တော်မြင်ပါတယ်အဲ့တော့နိုင်ငံရေးရောက်ကွယ်လွယ်မှုကြတော့လာ2008ဖွဲ့စည်းပုံကိုလက်မခံနိုင်ဘူးဆိုတဲ့အခြေအနေမျိုးအယူအဆဒီကြရှိတယ်လို့ဒီပြည်တွင်းမှာကြတော့လေ2008ဖွဲ့စည်းပုံကိုမကြိုက်တော့လည်းပဲလက်ခံပြီးတော့နိုင်ငံရေးပါတီတွေကနေတစင်ပြည်ပြောင်းလဲလဲကိုကြိုးစားနေရတဲ့အခြေအနေတွေလည်းရှိတော့အဲ့တော့ခုနကဒါလူပုဂ္ဂိုလ်ကာယကံမြောက်ပူးပေါင်းဆောင်ရွက်ဖို့အခန်းဒီအဟံတားတွေရှိတယ်လို့နိုင်ငံရေးအရာယက်တီချက်ပေါ်လို့သဘောထားကွဲလွဲတာမျိုးတွေလည်းရှိနေတယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ
်ပြည်ဝင်ခွင့်ဗီဇာပိတ်ပင်ခံရတဲ့ကိစ္စကိုကျွန်တော်နောက်ပိုင်းမှာလည်းနည်းနည်းဆွေးနွေးချင်ပါတယ်အခုလောလောဆယ်တော့ကျွန်တော်ဒေါက်တာတင့်စီကိုလေးလိုက်မှဖိတ်ခေါ်ချင်ပါတယ်ဒေါက်တာဆစ်စီရဲ့အမြင်သဘောထားကိုလည်းကျွန်တော်တို့အရင်ကြားချင်ပါတယ်အချင်းရောအရင်ပြောပြပါအောင်ဒေါက်တာတင့်စီကဟိုမကြသေးခင်ကပဲမြန်မာနိုင်ငံကမြန်မာနိုင်ငံသွားလေပြီးတော့ဒါပထမဆုံးချိန်ပေါ့နော်နှစ်ပေါင်းများစွာအတွင်းမှာပထမဆုံးချိန်ပြန်သွားပြန်ရောက်ခွင့်ရပြီးတော့အခုမကြခင်မှာပြန်လာတဲ့သူဆိုတော့အထက်အခြေအနေလည်းပို့ပြီးတော့သိမယ်ပြည်ပမှာရပ်တည်နေရတဲ့လူတွေရဲ့အခက်အခဲတွေဟိုဆန္ဒတွေကိုလည်းသိရှိနေတဲ့သူတူဦးဖြစ်တော့ဆရာအမြင်လေးကိုလည်းအရင်ပြောပါအောင
်ဟုတ်ကဲ့ခင်ဗျာကျွန်တော်မြင်လာတော့ဒီ2030အပြီးမှာဒီနေ့လက်ရှိနိုင်ငံရေးခင်ချင်းအပြင်အတွင်းပေါ့နော်ကျွန်တော်စိတ်ပျက်စရာမကောင်းဘူးလို့ကျွန်တော်မြင်ပါတယ်အလားပေါ့နော်ဥတီချက်ကတော့ပန်ကန်နဲ့စီကိုသွားနေတယ်လို့ကျွန်တော်မြင်ပါတယ်ကျွန်တော်တို့ညီညွတ်ရေးပေါင်းစည်းရေးဆိုတာကအံကောင်းပါတယ်ဆိုတော့လေဥတီချက်ရည်ရွယ်ချက်မှာဒီနေ့ရင်းကိုကျွန်တော်အနည်းဆုံးဒါအားရရကောင်းတခြားအဖွဲ့အစည်းကျွန်တော်တို့မြောက်များစွာဟုတ်ကဲ့ပြောကြတာတော့နော်ရှင်ရောအပြီးမှာဒါပြောရမှုကလည်းတဘာဝကြတာပေါ့အဲ့ဒီ party guide ကျွန်တော်တို့အပြင်ထွက်ပြီးတော့ဒီပါရောက်လှုပ်ရှားသူတွေကိုအဲ့ဒီအဲ့ဖြတ်မှုတကယ်ဝန်ကဲ့ဖြတ်မှုတွေကျွန်တော်မသိဘူးပေါ့နော်ကျွန်တော်နားလည်တော့ကြားရတာတော့ကတော့ဟိုဒီပါထပ်ခံနေထောင်ကြတာအမှတ်ပြတာညာတော့မတူဘူးလို့ကျွန်တော်ကနားလည်တာပြစ်ဆက်မှုကောက်ခေါ်ကျွန်တော်ပြစ်ဆက်မှုတော့မတူညမှာဟုတ်အဲ့ရနေရာနဲ့တောင်းထားတာချင်းတူအမြင်မတူကြမှုရှိတယ်
။ဟုတ်ကဲ့ကျွန်တော်တို့ပြည်တွင်းမှာသွားလာပြီးတော့လှုပ်ရှားတဲ့အခါမှာလည်းဒီဆရာပြောသလိုပဲအနေဒီအဖွဲ့အတွင်းမှာအနေဒီပါတီအတွင်းမှာရောဒီတခြားလှုပ်ရှားနေကြတဲ့သူတချို့ရဲ့အမြင်မှာရောအဲ့လိုမျိုးရှိတယ်ဆိုတော့ကျွန်တော်သိပါတယ်။ဒါပေမဲ့တော့တတိပုဂ္ဂလအဖြစ်ရပ်တည်ပြီးတော့လုပ်နေကြတဲ့လူပုဂ္ဂိုလ်တော်တော်များများဒီ88မျိုးဆက်တော်တော်များများကတော့အဲ့ဒီအမြင်မျိုးမရှိဘူးအားလုံးဟိုတပြေးညီသဘောထားတဲ့သူတွေလည်းရှိတယ်ဆိုတာကိုလည်းကျွန်တော်တို့တွေ့ရပါတယ်ဆိုတော့ကျွန်တော်ဒေါက်တာနိုင်အောင်ကိုလည်းလေလိုက်မော်ဖိတ်ခေါ်ချင်ပါတယ်ခင်ဗျဒေါက်တာနိုင်အောင်ဟာဆိုရင်လည်းရှစ်လေးလုံးရေတော်ပေါ်မှာထဲထဲဝင်ဝင်ပါဝင်ခဲ့တယ်နောက်နေဇတ်ဒေတာမှာလည်းလက်နက်ကန်တိုက်ပွဲကာလကအစကျွန်တော်တို့တောက်လျှောက်ရပ်တည်ပြီးတော့လှုပ်ရှားလာခဲ့တယ်ပြင်းရင်းလည်းပြန်ရောက်ဖူးပြီးပြီးအခုပြပမှာပြန်ပြီးတော့ရပ်တည်နေတယ်ဆိုတော့အထက်အပြင်ကိစ္စလေးတွေလည်းတော်တော်လေးတိမိခေါမိရှိနေပြီးဆိုတော့ဒေါက်တာနိုင်အောင်ရဲ့အမြင်လေးကိုလည်းကျွန်တော်တို့အရင်ကြားပြရစေဦး
ကျွန်တော်ကတော့နည်းနည်းပုတ်ကွင်းနေတော့ပြောမယ်ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ရင်ဖွင့်ပြီးနားထောင်ပြပါလို့မေတ္တာရက်ခံကြပါတယ်အဲ့တော့ပြည်နှင်းကိစ္စကိုပြောမယ်ဆိုလို့ရှိရင်ကျွန်တော်အထက်မှာအဓိကပြောမယ်ဆိုအင်အားစု3ခုပေါ့ဗျာအခုကျွန်တော်တို့88.9ပေါ့ကျွန်တော်တို့88တဲ့ကောင်းလွန်ကြတဲ့အုပ်စု LED နဲ့အခြားနိုင်ငံတွေပါတီအင်အားစုတွေရှိနေပြီးတော့ဒီအရက်ဖက်လူလူဖွဲ့ပြီးရှိတယ်အဲ့တော့ကျွန်တော်တို့2012အကုန်ပိုင်းလောက်ကပြန်တော့ဝင်လိုက်ထွက်လိုက်ပေါ့နော်နှစ်ဖက်စလုံးနဲ့ရှိတယ်ကျွန်တော်လည်းသွားတယ်အထက်ကဟိုကောင်းမွန်များလေဒီဘက်ကိုလာကြတယ်အဲ့တော့အဲ့ဒီအချိန်တွေမှာမိတ်ဆက်ကြတယ်မိတ်ဖွဲ့ကြတယ်သတင်းဖတ်ကြတယ်အချိန်မျိုးရှိတယ်ဒါပေမဲ့တပြင်းတောက်ပိုင်းမှာဟိုအလုတ်ကိစ္စတွေပြောတဲ့အခါကျတော့ဟိုမိကမတားလုံးဝဖြစ်နေတဲ့အခါမျိုးရှိတယ်နောက်ဆွေးနွေးတဲ့အခါမှာလည်းဟိုတိုးသွားကြည့်အခါကျတော့တကယ်တမ်းပြောရင်ဒါဟိုတိတ်ပြီးတော့ဟိုထိတိရအောင်မရှိဘူးနော်ဒါတယောက်ချင်းကိစ္စလည်းဖြစ်နိုင်တယ်လို့မှ ABS ဆိုသူလူပေါင်းတဲ့တို့ဆိုလို့ရှိရင်လည်းလာအဖွဲ့အစည်းလေးဆွေးနွေးကြတာရှိတယ်ဒါပေမဲ့အဲ့ဒီလုပ်တယ်ဟိုဆွေးနွေးမှုတွေရပ်သွားတယ်ပေါ့နော်အလုပ်တွေမပေါ်ဘူးပေါ့ကျွန်တော်ထင်နေချက်ကပါလဲဆိုပရမတ်တစ်ချက်ကတန်ပြားနဲ့ဆိုရင်မှုပေါ့နော်ဒါကကျွန်တော်နိုင်ငံတကာမှာလေ့လာတဲ့ခါကျတော့ဒီအိဆိုင်မှုဖွဲ့နဲ့ပြည်ရင်းလှုပ်ရှားမှုတွေကြားထဲမှာအဲ့ဒါအမြင်ရရှိတယ်ဘာလဲဆိုတော့အပြင်ကလူတွေကအုပ်စီးသွားမလားဆိုတဲ့ဥစ္စာမျိုးငွားတော့မသိအောင်ဝင်ရင်သွားမလားဆိုတဲ့ဥစ္စာမျိုးအဲ့လိုမျိုးဆိုရင်မှုရှိကောင်းရှိနေအကုန်လုံးရှိမယ်လို့ကျွန်တော်ပြောတာပေါ့နော်ဒါပေမဲ့ကျွန်တော်တချို့ပြန်တိုင်းကြားရတယ်ရှိတယ်ဘာလို့အာဒီလူတွေအပြင်မှာ26နဲ့ဆိုလို့သူတို့နာမည်ကိုရောင်းစားကြတယ်သူတို့ရောင်းစားကြတယ်ဆိုတော့အဲ့လိုမျိုးမြင်ခံမျိုးမျိုးတွေအတန်မျိုးတွေကျွန်တော်ပြန်ကြားရတယ်ရှိတယ်ဒါကဒီတန်ရမ်းနဲ့စိုးရိမ်မှုကိုကျော်လွန်နိုင်တဲ့ဆွေးနွေးမှုတွေဒီ
မရောက်ခဲ့ဘူးပေါ့နော်ကျွန်တော်အမြင်ပြောတာတခါလေကျတော့ကျွန်တော်ကပါစိတ်ထဲမှာပြောတာဆိုဟာတခါလေကျငါတို့ကအပင်ကနေပြီးအပြီးကျူကြတာကိုထိုင်ဆောင်နေရလားပေါ့ဟောဒါမဲ့အလုပ်ကိုဖြည်းဖြည်းချင်းပြီးမြောက်ဆုံးမြတ်ပြီးနေလုံးမလားပေါ့ဆိုတော့အဲ့လိုဟာမျိုးတွေမှာကျွန်တော်ကခုနပြောတဲ့ဥစ္စာမျိုးတွေပေါ့နော်အာဥပမာဆိုကျွန်တော်တို့ဟာဟိုဘာရဲမရင်းကြမဖွက်ပြုံပြင်းစင်းဆိုပြီးဒီသုံးချက်ပါညာပါညာဝင်နေဝင်နေလို့တဲ့တော့ပြီးတဲ့ခါကျတော့ပြန်ရတော့ပြန်နောက်တစ်ခွက်အထဲမှာလုံရင်းလုံနေလွတ်တော်တင်လွတ်တော်ပြင်ပါလို့ပြောနေနေဟိုအထဲထဲမှာဘာဖြစ်လာလဲဆိုဒီတပ်ပေါင်းစုစင်မာမိတ်နောက်တစ်ခွက်အရေးကြီးဆုံးပြောချင်တာကဘာလဲဆိုတော့ဒါဟိုကျွန်တော်အရေးဆုံးပြောတာပါတခါလေကျတော့ဟိုကျွန်တော်တို့ကဘာလဲဆိုတော့ဂျန်ဘူးကြောင်းနေသလားမာဘူးကြောင်းနေသလားခေါင်းဆောင်ကြောင်းနေသလားဆိုတဲ့ကိစ္စမျိုးတွေကကျွန်တော်စိတ်ထဲမှာဟိုဒုလောဒုလောဖြစ်တယ်ဆိုတော့ကျွန်တော်တို့ပြန်လာရဲဆိုတော့တယောက်ချင်းနဲ့ကြွကြွအဖွဲ့စည်းနေတယ်ပြောပြောကျွန်တော်တို့အတွေ့အကြုံတွေစိတ်ကူးစိတ်သက်တွေပုံကြီးနဲ့ကျွန်တော်တို့ဖောင်ဖြစ်ကြတယ်ကျွန်တော်ဆိုအဖွဲ့ကြီးပဲဖြစ်တယ်ဒါပေမဲ့အခုဖြစ်နေတာကဘာလို့ဆိုဖျားပြီးညက်ချက်ခံရတဲ့အနေဒီကောင်ညာဖြစ်သွားသလားဆိုပြီးတော့မှဟိုဟိုစိတ်ကမှအလိုဖြစ်တယ်ပေါ့ဒါပေမဲ့ဘယ်လိုဖြစ်ပါကျွန်တော်စိတ်မချော့ပါဘူးငယ်သုံးသလေးလုပ်ပြီးပြီးအဲကိုလိုင်းရာကိုလုံးငန်ကြတော့လုံးမယ်ဆိုရယ်စိတ်ယူပါဘူ
းဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဆိုတော့ကျွန်တော်ဒီနေရာမှာကျွန်တော်တခုဝင်ပြီးပြောချင်တာကလည်းအဲ့လိုပါပဲဟိုဟိုပြည်တွင်းရင်ပြပါလို့ကျွန်တော်လည်းသဘောထားပြီးပြောတာမဟုတ်အခုချိန်ဟာကျွန်တော်တို့ဒီတယောက်နဲ့တယောက်အားနာရမယ့်အချိန်လည်းမဟုတ်တော့ဘူးနှစ်30ကာလကိုဖြတ်တန်းခဲ့ကြပြီအသက်အရွယ်အားဖြင့်အတွေ့အကြုံအားဖြင့်လည်းဒါတချို့ဆိုခေါင်းဆောင်မှုအခမ်းအနားမှာနေရာဝင်ယူနေတဲ့သူတွေရှိလာပြီလက်ရှိအာဏာရပါတီထဲမှာလည်းဝန်ကြီးချုပ်တို့ဝန်ကြီးတို့အဆင့်ဟိုလွတ်တော်အမတ်တို့စတဲ့ခေါင်းဆောင်ပိုင်းကဏ္ဍမှာနေရာယူလာတဲ့အဆင့်ရောက်လာကြပြီအဲ့ဒီတော့ကျွန်တော်တို့တယောက်နဲ့တယောက်ဒီနေရာမှာအားနာနေဖို့အချိန်မတန်တော့ဘူးပြောစရာရှိတာပုံဝင်လင်းနေပြောတင်တယ်လို့ယူဆပါတယ်ဟိုဒီဆွေးနွေးပွဲပြီးရင်လည်းနောက်ပိုင်းမှာဆက်ပြီးဆွေးနွေးပြောဆိုနေကြမယ်လို့လည်းကျွန်တော်သိပါတယ်ဟိုတယောက်နဲ့တယောက်ပေါ့ပုံပုတ်ချင်းရင်းနှီးမလို့ပဲဖြစ်ဖြစ်အဖွဲ့အစည်းရပဲဖြစ်ဖြစ်ပေါ့နော်လီလိုင်းမော်ကိုဆက်ပြီးတော့ဆွေးနွေးမယ်ကိုလမောင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုလမောင
်ဟုတ်ကဲ့ကျွန်တော်တို့ပြောခွင့်ပေးတဲ့ကိုစောင်းလန်းနဲ့ဘီအိုရီအထူးပဲကျေးဇူးတင်ပါတယ်ဗျာကျွန်တော်တို့နှစ်30ပြည့်ခဲ့ပါပြီအဲပြည်ရင်းပြည်ပမှာပေါင်းစည်းပြီးလုပ်တဲ့လူတွေလည်းရှိပါတယ်ကျွန်တော်တို့ဆိုမရက်ဖန်ဖွဲ့မဲ့ဒီမိုကရေစီကြောက်တိုင်းဆိုတာကျွန်တော်ပကိုးမှာဖွင့်မဲ့ဥစ္စာကိုလည်းကျွန်တော်ပြည်သူပြည်ပပေါင်းပြီးတော့လုပ်ကြပါတယ်ကျွန်တော်သတို့ကပြောရတဲ့ကျွန်တော်တို့ရဲဘော်ကြီး၃ယောက်ပြောသွားတာကိုပဲကျွန်တော်ဟိုပြန်ပြောချင်ပါတယ်ဘာလို့ဆိုပထမတော့ခြားကိစ္စပြောလို့ပါအဲ့တော့ဒေါ်အောင်ဆန်းစုကြည်နဲ့ပဲပတ်သက်ပြီးကျွန်တော်တိုင်တယ်ပြီးပြောပါမယ်ဒေါ်အောင်ဆန်းစုကြည်ပထမဆုံးနေအခြေချုပ်ကလွတ်ခဲ့တဲ့၁၂ရက်၇လ၉၅နှစ်မှာကျွန်တော်ဒေါ်အောင်ဆန်းစုကြည်တခုမိခဲ့ပါတယ်အဲ့ဒါအများလည်းမသိပါဘူးတိတိနဲ့ထင်လို့ပြောပါတယ်ဒေါ်အန်ဒီABSDS ကိုဘယ်လိုသဘောထားလဲလို့မေးတဲ့အခါမှာတောင်အောင်ဆန်းစုကြည်ကဒီမိုကရေစီရဖို့အတွက်ကြီးပေါင်းဆောင်နဲ့လုပ်ရမယ်အန်ဒီကိုတော့ပြော့တယ်ထင်ရင်ထင်အန်ဒီကတော့တွေးဆုံဆွေးနွေးရပဲတဲ့အဖြေကရှင်းပါတယ်ဗျာဒီမိုကရေစီရဖို့ကြီးပေါင်းဆောင်နဲ့လုပ်ရမှာပါကျေးဇူးတင်ပါတယ
်ကျေးဇူးတင်ပါတယ်ကိုလာမောင်ဝင်ဆွေးနွေးပေးတာဦးကိုကိုကြီးရောအခုသွားသွားဟိုဒေါက်တာတင်းစီပြောသွားတာဒေါက်တာနိုင်အောင်ပြောသွားတဲ့အချက်တွေရှိပါတယ်ပြပကိုရောက်နေတဲ့အဖွဲ့အစည်းတွေအပေါ်ထောင်ကျတဲ့လူတွေအပေါ်အန်ဒီထဲကလူတချို့ရဲ့သဘောထားပုံအမှတ်ပေးပုံကြီးကမတူဘူးလို့ပြောပါတယ်ဥက္ကုကိုကြီးကိုယ်တိုင်လည်းနိုင်ငံရေးကိစ္စနဲ့ထောင်အများကြီးကြားခဲ့တယ်ပိဆက်ခဲ့ရတာတွေအများကြီးရှိတယ်ဆိုတော့အဲ့ဒီလိုမျိုးအတမျိုးဥက္ကုကိုကြီးကိုယ်တိုင်ကြားမိသလားဥက္ကုကိုကြီးကတော့ပြည်တွင်းပြပဆိုတဲ့အယူဆတွေပေါ်မှာစောစောပြောသွားတဲ့အပိုင်းနှစ်ပိုင်းကွဲနေတာအပြင်ဘာတွေများမြင်မိတာရှိသေးတယ်လဲကျွန်တော်တို့မတူညီတဲ့ဟာတွေရှေ့ဆက်လုပ်လို့ရမယ့်ကဏ္ဍတွေမှာ
အဲကျွန်တော်ကတော့ဒီပြည်ရင်းပြပဆိုတဲ့အဲဒီသတ်မှတ်ချက်တွေအတွက်ကိုကျွန်တော်တို့ကဒီအခင်းကြီးတစ်ခုလုံးကိုခြုံငုံပြီးတော့ရှေ့ဘယ်လိုချက်သွားကြမလဲဆိုတော့ဒီဒီကောင်မြောက်စဉ်းစားတာမျိုးတွေကျွန်တော်ကတော့ဖြစ်စီခြင်းတယ်။ဘာလို့လဲဆိုတော့နားလည်မှုလွဲနိုင်တဲ့ဒီပြည်ရင်းပြပအတွင်းအပြင်ဆိုတာမျိုးပြောလိုက်ရင်ဟိုတစ်ခုလုံးကိုမခြုံငုံပြီးတော့ပဲနဲ့ကွဲနေတယ်ဆိုတဲ့သဘောမျိုးတိတ်ပဲပေါက်သွားမှာကျွန်တော်ကတော့စိုးတယ်။အဲတော့တကယ်ကကျွန်တော်တို့ဟိုနိုင်ငံရေးအပြောင်းလဲကိုကျွန်တော်တို့သတိထားမိဖို့လိုတယ်။နောက်ပိုင်းမှာတော့ဖြစ်နိုင်ရင်ကျွန်တော်တို့ကဟလာအခုက online တွေလည်းရှိနေတဲ့အခါကျတော့ Skype တို့ဟလာ Viber တို့အစရှိသဖြင့် Messenger တို့ကနေပြီးတော့လည်းဖြစ်ဖြစ်ကျွန်တော်တို့ကအဲ့လိုမျိုးထိတွေ့ဆွေးနွေးမှုတွေရှိရင်တော့ဘယ်နေရာကနေဘယ်သူကဘာလုပ်ကြမယ်ဆိုတာလေးပေါ့အဲ့ဒီရေဘူးရသဘောထားလေးတော့ပေါ်လာမယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့အားလုံးဟန်ချင်းညီညီတိုင်ပင်ပြီးလှုပ်ကြရရင်ကောင်းမယ်ပေါ့နော်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်ဟော
ကျွန်တော်ဒေါက်တာတင့်စီကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ဆောစောကျွန်တော်ပြောခဲ့သလိုပဲဒီဒေါက်တာနိုင်အောင်လည်းပြောသွားပြီးပါပြီအာမနာတန်းသူမြင်တဲ့သူ့ရဲ့အမြင်တွေကိုဆိုတော့အခုချိန်ကတောင်းနေတောင်းအာနာမယ့်အချိန်လည်းမဟုတ်တော့ဘူးအားလုံးက88မှာမွေးဖွားလိုက်တဲ့နိုင်ငံရေးလောကတွေကိုရောက်လာကြတဲ့သူတွေအားလုံးတပြေးညီနီးပါဖြစ်နေတော့အားလုံးကလည်းအသက်အရွယ်အားဖြင့်မတိမ်မရိနေရှိနေကြပြီးအတွေ့အကြုံတွေကလည်းမတိမ်မရိနေရှိနေကြတာပဲဆိုတော့ဆရာအမြင်ကရော80ဘယ်လိုခီးသွားကြမလဲကျွန်တော်တို့ခတ်တူတူလေးပြောပြပါ
ပြပရောက်တွေကိုပြီးခဲ့တဲ့သမတာဦးသိန်းစိန်ကလည်းဖိတ်ခေါ်ပါတယ်အခုလည်းပဲဒေါ်အောင်ဆန်းစုကြည်ဌာနရကသာမှလည်းဖိတ်ခေါ်ပါတယ်ဦးသိန်းစိန်တက်တချင်းပြပနေပြုံးနေလူတစုကတော့သွားတာတွေ့ပြီးတော့ဒီ NLD အစိုးရလက်ထက်မှာကျွန်တော်သိသလောက်ကတော့ပြောင်းဝင်တာအစ်စ်ထပ်ပြီးတော့ဝင်တာကျွန်တော်တော့မတွေ့သေးဘူးခင်ဗျတိုးတိုးလည်းပဲကျွန်တော်မြင်လာတဲ့ရှစ်လေးလုံးနှုတ်ရှာမှုကြီးဟာနိုင်ငံရေးမျိုးဆက်တစ်ခုကိုကြာကြာနာနာမွေးထုတ်ပေးလိုက်ပြီးတာဖြစ်တဲ့အတွက်ကျွန်တော်အမှတ်မှဟိုဝမ်းမြောက်စရာကောင်းတယ်လို့ကျွန်တော်မြင်တယ်အဲ့ဒီထဲမှာပြပမှာရောက်တဲ့ပုံကိုယ်ဒီမှာအတွေ့အကြုံမောင်မြောင်များစွာရှိတော့သူတို့ဟာကိုအသုံးချလို့ရှိရင်တော့ဟောတိုင်းပြည်ထူထောင်ရေးပေါ့နော်ပါတီတို့ဟိုအဖွဲ့အစည်းတို့ကျွန်တော်မပြောပါဘူးတိုင်းပြည်ထူထောင်ရေးတိုင်းပြည်ဟလာပို့ကောင်းလို့ရေးမှာအများကြီးထောက်ကူလုပ်နိုင်နေရှိနိုင်နေလို့ယူဆပါတယ်အဲ့တော့ဘာကွာဟနေတယ်လဲဆိုတာပြောရတာလည်းနည်းနည်းရှုပ်တော့ပေါ့နော်အဲကွာဟချက်ရှိနေတယ်ဒါကိုအသုံးချနိုင်တဲ့ခွန်လန်းတွေကိုဟိုဖော်ဆောင်သင့်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျ
โอเคကျေးဇူးတင်ပါတယ်ဒေါက်တာနိုင်အောင်ကျွန်တော်တို့စောစောဥက္ကူကြီးပြောထားတဲ့အကြံပေးချက်ကလည်းတော်တော်လေးဟိုပါပေါ့တင့်တော်တဲ့အကြံပေးချက်ဖြစ်ပါတယ်ဆက်ပြီးတော့ဒီအင်အားစုတွေရှေ့ဆက်ဘလို့နိုင်ငံရေးအရာဘလို့ရှေ့တိုးနေအောင်အရွေးကိုဘလို့ရွေးကြမလဲဆိုတော့တိုင်ပင်ကြရင်ကောင်းမယ်ပေါ့နော်ဆိုတာမျိုးအကြံပြုထားရှိဒေါက်တာနိုင်အောင်ရဲ့အမြင်ကရောရှေ့ဆက်ဘလို့ပုံစံမျိုးနဲ့သွားတင်တယ်လို့မြင်ပါတယ်လဲကျွန်တော်တို့ခတ်တူတူလေးပြောပြပါအောင
်ကျွန်တော်တကူဟိုဥက္ကူကြီးပြောတဲ့ဥစ္စာကိုပြန်ပြီးတော့ဟိုတုံ့ပြန်ပြချင်တာကတော့နော်ဒီ2012ခုနှစ်ဒီဂျွန်ဆန်ပေါ်ရှစ်လေးလုံးကောင်းတယ်လွတ်လာပြီးသိမိကြခင်ပါပဲအဲဦးသိန်းဆန်နေရောဒီပါရောက်သူတွေပြန်လာပါပေါ့နော်ဆိုတော့အဲ့ချိန်တွေကနေပြီးတော့ပြန်လာဖို့ကြိုးစားကြတာပေါ့ဆိုတော့ကျွန်တော်ပြောချင်တာကအခုကိစ္စမှာပြည်ပမှာထိုင်ပြီးတော့လုပ်နေဖို့ကိစ္စတဲ့ပြည်ရင်းကိုပြန်လာပြီးတော့ဝိုင်းအားဖြစ်ခြင်းလဲဆိုကိစ္စကိုကျွန်တော်ကပြောချင်တယ်နောက်ဥက္ကူကြီးပြောတာသဘောတူတယ်ကျွန်တော်ကတစ်ခုလုံးမှာပြောကိစ္စမှာဟိုရရှိတော့ဘယ်ဇက်ကွက်ကဘယ်နေရာနေကြကြမလဲပေါ့ဒါဒါရှင်းရအောင်ဆိုတော့အခုဖြစ်နေတဲ့ကိစ္စကဘာလို့ပြည်ပမှာရှိနေတဲ့မကျေနပ်လို့အော်နေဆိုတဲ့ဘိုင်းနဲ့ကျွန်တော်ကပြောချင်တာပြည်ရင်းကိုပြန်လာပြီးသို့မဟုတ်ချိတ်ဆက်ပြီးတော့လုပ်မယ်ဆိုတဲ့ကိစ္စကိုပို့ပြီးတော့ပြောချင်တယ်ခုနကဦးကိုကြည့်ပြောတယ်လို့ပဲအလုပ်တွေကိုသူ့ကြမ်းကြမ်းသွန်ကြမ်းကြမ်းသူ့ဆိုင်ရာဆိုင်ရာသူ့နေရာသူ့နေရာကဏ္ဍနဲ့ပို့ပြီးဆွေးနွေးနိုင်တဲ့အခြေအနေတွေတားမျိုးကိုဆွေးနွေးနိုင်ဖို့ကောင်းတယ်မမစ်စစရေလို့ပုံကောင်းတယ်နောက်ပြီးတော့တန်တရားတွေမယုံကြည်မှုတွေကြော်လွှားနိုင်တဲ့ဆွေးနွေးမှုတွေကိုစပြီးလုပ်ရင်ပုံကောင်းတယ်လို့ကျွန်တော်တင်ပါတ
ယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်အားလုံးပါဝင်ဆွေးနွေးကြသူတွေအားလုံးကျွန်တော်တို့25နှစ်တုန်းကငွေတုန်းကချခဲ့တဲ့ဆုံးဖြတ်ချက်တွေဘာဖြစ်သွားပြီလဲဆိုတော့ကျွန်တော်ဆွေးနွေးဖို့တောင်အချိန်မရလိုက်ဘူးဆိုတော့နောက်တစ်ပတ်မှာကျွန်တော်တို့ထပ်ပြီးတခြားအကြောင်းအရာတွေဆွေးနွေးကြသေးတာပေါ့ခင
်အဲ့ဒါကတော့ရှစ်လေးလုံးလူထုအောင်ကြွမှုနှစ်ပေါင်း30ပြည့်ထိမ့်မတ်အဖြစ်ကိုဇော်ဝင်းလိုင်ကတည်းကလေတိုင်းကနေပြီးတော့စီစဉ်တင်ဆက်ခဲ့တာပါ VOA American တန်မြန်မာပိုင်းကပို့ဖို့နေမနေခင်စီစဉ်တွေကိုသတော်ရှင်များနားဆင်နေကြတာဖြစ်ပါတယ
် American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်သတော်ရှင်များခင်ဗျာ American ပြည်တော်စုရဲ့ HIV ရောဂါတိုက်ဖျက်ရေးကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအဖြစ်မော်လဝီနိုင်ငံမှာအလေတန်းကျောင်းတွေတည်ဆောက်ပေးဖို့ဒေါ်လာတန်း90ထောက်ပံ့သွားမှာဖြစ်တယ်လို့အဲ့ဒီမှာလူငယ်ကျန်းမာရေးဆောင်ရှောက်တဲ့ဌာနတွေကိုပါဖွင့်လှစ်သွားနိုင်ဖို့အတွက်ငွေကြေးထောက်ပံ့ပေးဦးမှာဖြစ်ပါတယ်။အဲ့လိုလှုပ်ဆောင်ဖို့အမေရိကန်နဲ့မော်လဝီအစိုးရတို့ဟာပြီးခဲ့တဲ့ဇူလိုင်လတည်းနှစ်နိုင်ငံနားလည်မှုစာချုပ်လွှာ MOU ကိုလက်မှတ်ရေးထိုးခဲ့ကြပြီးလက်ရှိအလေတန်းကျောင်းတွေပြင်ဆင်တိုးချဲ့သွားဖို့နဲ့နောက်ထပ်အလေတန်းကျောင်းတွေကိုလည်းမော်လဝီနိုင်ငံတဟွန်းတိုးချဲ့တည်ထောင်သွားဖို့ဖြစ်ပါတယ်။MOU ထဲမှာတော့မော်လဝီအစိုးရအနေနဲ့ကျောင်းအသစ်မှာတာဝန်ထမ်းဆောင်မဲ့ဆရာနဲ့ဝန်ထမ်းတွေကိုလစာပေးရင်းနဲ့လေ့ကျင့်သင်ကြားပေးဖို့အတွက်ငွေကြေးသုံးဆွဲရေးပါဝင်တယ်လို့ကျောင်းသစ်တွေကိုပြုပြင်ထိန်းသိမ်းရေးအတွက်လည်းပါဝင်ပါတယ်။အလေတန်းကျောင်းနဲ့တွဲထားတဲ့လူငယ်ကျန်းမာရေးဆောင်ရှားမှုစင်တာတွေကိုထောက်ပံ့ပေးရင်းနဲ့လူငယ်တွေ HIV ရောဂါပိုးမဝင်ရအောင်ကျောင်းတွေမှာလိင်ပညာပေးရေးသင်ခန်းစာတွေကိုပြဌာန်းသင်ကြားပေးရေးတွေလည်းပါဝင်ပါတယ်။ဒါအပြင်အလေတန်းကျောင်းလားကတွေကိုဈေးသက်သာအောင်တတ်မှတ်ပေးရလဲပါဝင်ပါတယ်အလေတန်းကျောင်းတွေတိုးချဲ့ဆောက်လုပ်ရေးအကူအညီနဲ့ဆိုင်တဲ့ MOU စာချုပ်လွှာမှာလက်မှတ်ထိုးဖို့စိတ်လှုပ်ရှားမိတယ်လို့မော်လဝီနိုင်ငံပညာရေးနဲ့ဤပညာသိပ္ပံဌာနဝန်ကြီး Bright M Sagar ကပြောပါတယ်အခုလိုအလေတန်းကျောင်းတွေတိုးပွားလာခြင်းအဖြစ်မော်လဝီလူငယ်တွေ HIV ရောဂါဆွဲကပ်မှုရောကြလာမယ်ဆိုတာကိုယုံကြည်မိကြောင်းဝန်ကြီး M Sagar ကပြောပါတယ်မော်လဝီပညာရေးအတွက်အမေရိကန်ရဲ့အကူအညီဟာရေရှည်ခံမဲ့လူမှုစီးပွားဘဝတိုးတက်စေဖို့အထောက်အကူဖြစ်စေလိမ့်မယ်လို့မော်လဝီနိုင်ငံသားကြီးနဲ့ နိုင်ငံတကာရေးရာဝန်ကြီးအမနူအာဖာဗီယာနိုကလည်းပြောပါတယ်ဒီလိုအမေရိကန်မော်လူဝီနှစ်နိုင်ငံသဘောတူညီချက်အတိုင်းဖွင့်မဲ့အလေတန်းကျောင်းတွေမှာဆယ်ကျော်အသက်မိန်းကလေးတွေအရင်ထက်ပိုပြီးကျောင်းနေလာအောင်လုပ်နိုင်မယ်ဆိုရင်အသိပညာကတဆင့် HIV ရောဂါကိုပိုပြီးကာကွယ်နိုင်လိမ့်မယ်လို့မော်လူဝီနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဗာဂျီးနီးယားပါမာကပြောပါတယ်မိန်းကလေးငယ်တူအလေတန်းကျောင်းကိုတက်ရောက်ခြင်းအဖြစ်နှစ်စဉ်တိုင်းမှာ HIV ဖြစ်ပွားမှုရော့ကျလာတာကိုလေ့လာတွေ့ရှိရပါတယ်အဓိကရည်ရွယ်ချက်ကတော့မော်လူဝီနိုင်ငံတဟွန်းကျေးလက်ဒေသတွေမှာပါအလေတန်းကျောင်းတွေတိုးချဲ့ဖွင့်လှစ်ရေးပဲဖြစ်ပါတယ်မော်လူဝီအတွက်ပညာရေးအစီအစဉ်ဟာမိန်းကလေးငယ်တွေနဲ့ပြည်သူ့ကျန်းမာရေးဘယ်လိုဆက်ဆံမှုရှိတယ်ဆိုတာကိုအာဖရိကတိုက်နဲ့ကဘာမှာပါစံနမူနာအပြစရာအဖြစ်အရေးပါကြောင်းဒါကြောင့်မော်လူဝီနိုင်ငံဖွံ့ဖြိုးရေးအတွက်ထောက်ပံ့သွားရမယ်လို့ခံယူကြောင်းတန်အမတ်ကြီးကပြောကြားပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင်
တို့ရရှိမြကုနာစင်နေရတာကတော့အမေရိကန်ဆွေရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VO ရဲ့အပေါ်မဟုတ်ချောင်းအသိပေးပါတယ်ခင်ဗျာ VO ကိုအီးမေးလ်ကနေတဆင့်ဝေဖန်အကြံပြုခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုလို့ရှိရင် VO ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့နိုင်ငံတကာကထိတ်တန့်ရောက်နောက်ဆုံးရသတင်းတွေကိုဒေါခင်မြို့သက်ကကြေညာပေးပါလိမ့်မယ်
မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့နှစ်ဦးစင်ကာပူမှာဂျွန်လာရုံးကပြုလုပ်ခဲ့တဲ့ထိပ်သီးဆွေးနွေးပွဲမှာနျူကလ িয়ার လက်နက်ဖျက်သိမ်းရေးလုပ်ဖို့အတွက်ကတိပေးထားတဲ့အတိုင်းလှုပ်ဆောင်ဖို့ပြက်ကွက်နေတယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘောလ်တန်ကဆွဆွဲပြောဆိုလိုက်ပါတယ်အပြောထက်အလုံနဲ့တက်တည်ပြတာလိုချင်ကြောင်းမြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်ဖျက်သိမ်းရေးအတွက်လက်တွေ့လှုပ်ပြတာလိုချင်တယ်လို့ Fox သတင်းဌာနရဲ့မေးမြန်းခန်းမှာအကြံပေးဘောလ်တန်ကပြောကြားလိုက်တာပါဘင်္ဂလားဒေ့ရှ်မှာလာရောက်ခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုနေရာရင်းပြန်ခေါ်ရေးအတွက်မြန်မာအစိုးရကိုနားချဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကဂျပန်အပါအဝင်နိုင်ငံတကာလူ့အဖွဲ့အစည်းတွေကိုဗုဒ္ဓဖူးနေမှာတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံကနေတဆင့်ဘင်္ဂလားဒေ့ရှ်ကိုတောရောက်ခဲ့တဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးတာရိုကွန်နိုနဲ့ဗုဒ္ဓဖူးနေညနေပိုင်းကဝန်ကြီးချုပ်ရှိခ်ဟာစီနာတွေ့ဆုံစဉ်မှာအခုလိုတိုက်တွန်းလိုက်တာလည်းဖြစ်ပါတယ်။ဒက္ကာမြို့ကိုဗုဒ္ဓဖူးနေ့အစောပိုင်းမှာတောရောက်ခဲ့တဲ့နိုင်ငံခြားရေးဝန်ကြီးတာရိုဟာဘင်္ဂလားဒေ့ရှ်ဂျပန်ဆက်ဆံရေးတိုးမြှင့်မှုအပြင်ရိုဟင်ဂျာပဋိပက္ခအပါအဝင်နှစ်နိုင်ငံအကျိုးတူကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်တောရောက်တာဖြစ်ပါတယ်။ရိုဟင်ဂျာ9သိန်းကို Caucasus ဘဇားမှာခိုလုံခွင့်ပေးထားခဲ့တဲ့အတွက်ဘင်္ဂလားဒေ့ရှ်ဒေသခံတွေလေယာဉ်စိုက်ပျိုးရေးမှာမြေအခက်ခဲနဲ့ရင်ဆိုင်နေရပြီးဘင်္ဂလားဒေ့ရှ်အစိုးရကလည်းအကူအညီပေးနေရကြောင်းလည်းဝန်ကြီးချုပ်ဟာစီနာကပြောပါတယ်။ဒါ့အပြင်ရိုဟင်ဂျာတွေနေရာရင်းပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာသဘောတူလက်မှတ်ရေးထိုးခဲ့ပေမဲ့ဘာမှအရေးယူဆောင်ရွက်နိုင်ခြင်းမရှိသေးပဲဆက်လက်ဆွေးနွေးနေဆဲရှိကြောင်းလည်းပြောပါတယ်။ဂျပန်နိုင်ငံခြားရေးဝန်ကြီးဟာဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးမာမုတ်အလီနဲ့လည်းတွေ့ဆုံခဲ့ပြီးတော့မြန်မာနိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့တာနဲ့ပတ်သက်ပြီးပြောကြားခဲ့တယ်လို့ဝန်ကြီးနှစ်ဦးတွေ့ဆုံဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာတပ်ပါတီအာဏာရှင်စနစ်ဖျက်သိမ်းရေးအတွက်ကျောင်းသားတွေဥဆောင်တဲ့တနိုင်ငံလုံးအုံကျဆန္ဒပြခဲ့တဲ့ရှစ်လင်းလုံးလူမှုရေးပေါ်ပုံကြီးဖြစ်ခဲ့တာအနှစ်30ပြည့်သွားပါပြီ။1988ခုနှစ်ဩဂုတ်လ10ရက်နေ့ကစပြီးကျောင်းသူကျောင်းသားတွေနေပယ်ဆောင်ကပြည်သူတွေတမကတန်ဃာတော်တွေနိုင်ငံအနှံ့လမ်းပေါ်တွေထွက်ပြီးတော့ဒီမိုကရေစီတောင်းဆိုဆန္ဒပြမှုကြောင့်အဲ့ဒီချိန်ကအာဏာရှင်မဆလာပါတီခေါင်းဆောင်ဦးနေဝင်းရာထူးကနေဆင်းပေးခဲ့ရတာဖြစ်ပါတယ်။မွေးရစေတင်သွင်းဖြန့်ချင်မှုကျွလွန်ခဲ့ကြောင်းတရုတ်စီးပွားရေးလုပ်ငန်းရှင်တဦးကအမေရိကန်ဗဟိုအစိုးရတရားရုံးမှာအင်ကာနီကဝန်ခံလိုက်ပါတယ်။အမေရိကန်ပြည်ထောင်စုပြည်နယ်၅ခုမှာလွှတ်တော်ကိုယ်စားလှယ်ရွေးကောက်ပွဲတွေအင်ကာနီကကျင်းပနေတာမှာအိုဟိုင်းယိုပြည်နယ်ကအများဆုံးရစားစောင့်ကြည့်မှုအများဆုံးပြည်နယ်ဖြစ်နေပါတယ
်။ကျေးဇူးပါခင်ဗျာ။အနာဂတ်နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မြို့သက်ကြီးညာခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုမနေ့ပိုင်းအစီအစဉ်ထုတ်လွှင့်မှုကကိုညံဝင်းအောင်ပါ။အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒေါရစ်စမစ်ဖြစ်ပါတယ်။ VOE ကိုအခုလိုမျိုးနားဆင်အားပေးကြတဲ့အတွက်ကျေးဇူးများတင်ပါတယ်ကျွန်တော်ကြောင်းအောင်လွယ်ပါ
This program has come to you from the Voice of America, Washington.